မင်္ဂလာမနက်ခင်းပါရှင် UAM ကန်တန်ရဲ့2024ခုနှစ်မေလ15ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီခန့်တိုင်းတူမီတာ24.50 ဟိုင်းလမီတာ190အထိကနေတိုက်ရိုက်ထုတ်လွှင့်ပါပြီ။ကျွန်မသင်ပြထိုက်ပါရှင်။
ရောဘတ်ဒဝိုက်အစ္စရေးစစ်တပ်ရဲ့ဆေးလှုပ်ရှားမှုတိုးမြင့်လာတာကိုသူ့အနေနဲ့ထိတ်လန့်တုန်လှုပ်မိတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်။သမ္မတဟောင်းထရမ့်ရှိနေဖြစ်ခဲ့တဲ့မိုက်ကယ်ကူအဟာသမ္မတထရမ့်ကိုဆွဲဆုထားတဲ့အမှုရဲ့တပ်တည်ဖြစ်နေအခုအင်္ဂါနေ့မှာတရားရုံးကိုထပ်မံစစ်ခတ်ပါတယ်။ရခိုင်မြောက်ပိုင်းရွန်ဂျာကြက်တဲအချိန်ကြီးခုနှစ်နှစ်ရောက်လာတဲ့အချိန်မှာပဲဒုက္ခသည်တွေအတွက်လိုအပ်ချက်ရမုံငွေတိတိကျကျကျဆင်းလာတယ်လို့နားနိုင်ငံပူးတွဲကြေညာချက်မှာဖော်ပြပါတယ်။
ဒီဆိုင်ကတဲ့ပွဲပြီးပြင်ဆင်နေတဲ့နောက်ဆုံးရအခြေအနေမြန်မာဆစ်ဆောင်ရဲ့အခြေခံအာဏာပိုင်တွေနဲ့မြန်မာရက်ခက်ဖွဲ့စည်းပြီးမဲဆောင်မှာဆွေးနွေးခဲ့ကြတဲ့အကြောင်းအရှိတောင်အရှက်ကစိုက်ဘာရာဇဝတ်ဂိုင်းတွေလိမ်လည်ခင်ရသူတွေတဲမှာအမေရိကန်တွေပါဝင်ဖို့များလာတဲ့အကြောင်းနောက်အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတို့ကိုဒီနေ့ခင်မှာနားဆင်ရပါမယ်ရှင်အဖက်စင်ကဏ္ဍတွေတဲမှာတော့မြေကြီးဩဇာယူကရိန်းပြန်မှာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွားစီးသွားအခြေအနေတို့ကိုထုတ်ပြန်ဖြစ်ပါလေရှင်အခုတော့ကိုငင်းချင်းအိတ်ကသတင်းတွေတင်ပြပေးပါမယ
်ဂါဇာတောင်ပိုင်းကရာဖာတဝိုက်မှာအစ္စရေးစစ်တပ်ရဲ့ဆေးလှုပ်ရှားမှုတွေတိုးမြင့်လာတာကိုသူ့အနေနဲ့ထိတ်လန့်တုန်လှုပ်မိတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာပြောပါတယ်အဲ့ဒီဒေသမှာပါလက်စတိုင်းဒေသခံနီးပါးဟာပြီးခဲ့တဲ့အပတ်တွင်အတင်းကျပ်ရွှေ့ပြောင်းခံခဲ့ရတယ်လို့လည်းဆိုပါတယ်အခုဖြစ်ရတွေဟာဂါဇာမှာရှိနေတဲ့ဆိုးရတဲ့အခြေအနေကိုပိုးဆိုးစေပြီးလူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုလည်းနောက်ထပ်အတားအဆီးဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရသူဖာဟန်ဟက်ကပြောပါတယ်အချိန်နှင်းမှာတော့ဟားမတ်စ်ဘက်ကလည်းဒုံးကျည်တွေနဲ့စစ်ဖက်အရက်ဖက်မခွဲဘဲပြစ်ခတ်နေတာကြောင့်ဂါဇာတဝမ်းမှာအရက်သားတွေကိုအကာအကွယ်ပေးကြဖို့လဲကုလသမဂ္ဂပြောခွင့်ရသူကတိုက်တွန်းပါတယ်ပြီးခဲ့တဲ့အပတ်တုန်းကတော့အရက်သားတွေရာဖာမြို့ကနေထွက်ခွာကြဖို့အစ္စရေးကမိန့်ပေးခဲ့တယ်လို့ရာဖာမှာစစ်စင်ရေးနဲ့ဘုံကျဲတက်ခိုက်တာတွေအစ္စရေးဘက်ကပြင်းပြင်းထန်ထန်လုပ်ခဲ့ပါတယ်။အစ္စရေးဘက်ကအီဂျစ်နဲ့ကပ်နေတဲ့ဂါဇာနယ်စပ်မှာစစ်သွေးကြွတွေကိုနှိမ်နှင်းမှုအကန့်အသတ်ဆောင်တဲ့စစ်စင်ရေးလို့သုံးသုံးပြောဆိုပါတယ်။အခုအနေထားအရဂါဇာမှာလုံခြုံတဲ့နေရာမရှိတော့ဘူးလို့ကုလသမဂ္ဂပြောခွင့်ရသူကပြောပါတယ်။ဂါဇာစစ်စတင်ခဲ့တဲ့နောက်ဂါဇာလူဦးရေရဲ့တဝက်ကျော်ဟာရာဖာမြို့မှာခိုးလုံနေကြရတာဖြစ်ပါတယ်ညာ။သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရှင်းနေဖြစ်ခဲ့သူမိုက်ကယ်ကိုဟန်ဟာသမ္မတထရန့်ကိုတရားစွဲဆိုထားတဲ့လိန်ဖြောပြေးမယ်ကိုနှုတ်ပိတ်ငွေပေးခဲ့တဲ့အမှုမှာတက်တဲ့အဖြစ်အခုအင်္ဂါနေ့ကတရားရုံးမှာထပ်မံအစ်စစ်ခံခဲ့ပါတယ်2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်ရပ်ပိုင်းအတွင်းမှာပဲလိန်ဖြောပြေးမယ်စတော်မီဒန်နီယယ်စ်ကိုနှုတ်ပိတ်ငွေဒေါ်လာ3,300လျှို့ဝှက်ပေးဖို့သမ္မတထရန့်ကခိုင်းစေခဲ့တယ်လို့သူကတက်တဲ့ထွက်ဆိုပါတယ်ဒန်နီယယ်စ်ကိုပေးတဲ့ငွေကြေးဟာ2006ခုနှစ်ကထရမ့်နဲ့ဖြစ်ခဲ့တဲ့လိမ်မိုင်းဆိုင်ရာကိစ္စကိုပြောဖို့နှုတ်ပိတ်တာဖြစ်ပြီးတစ်ဖက်မှာဒီငွေကိုကိုဟင်အတွက်ဥပဒေအကျိုးဆောင်ကအဖြစ်ပေးတယ်လို့ပုံမှားရိုက်ထားတယ်လို့မိုက်ကယ်ကိုဟင်ကတနင်္လာနေ့ကတရားရုံးမှာထွက်ဆိုခဲ့တာပါသမ္မတထရမ့်ကျန်းသစ္စာဆိုတဲ့2019ဇန်နဝါရီမတိုင်ခင်ရက်ပိုင်းမှာပဲဒီငွေကိုသမ္မတထရမ့်ကသူ့ကိုပြန်ပေးတယ်လို့တနင်္လာနေ့ကစစ်ဆေးခံခဲ့ပြီးငွေရတယ်ဆိုတာကိုနောက်တစ်လအကြာသမ္မတအိမ်ပြီးတော့မှာထရန့်နဲ့တွေ့စဉ်ပြောခဲ့တယ်လို့အခုအင်္ဂါနေ့မှာစစ်ဆေးခံခဲ့ပါတယ်။သမ္မတဟောင်းထရန့်ဟာအဲ့ဒီနှုတ်ပိတ်ငွေကိုထရန့်အင်ချမ်းမြေလုပ်ငန်းစုအတွက်ကိုဟင်ကိုရှစ်နေကပေးတယ်လို့ဖော်ပြချက်နဲ့စီးပွားရေးလုပ်ငန်းမှတ်တမ်းအတုပြုလုပ်မှုစွတ်ချက်တွေကိုရင်ဆိုင်နေရတာပါ။သမ္မတထရန့်လက်မှတ်နဲ့လစဉ်ချက်လက်မှတ်တန်ဖိုး3,000ကျွဲစုစုပေါင်း2,000ခုနှစ်အတွင်း4,200ကိုရရှိခဲ့တယ်လို့ကိုဟင်ကတရားရုံးမှာရှိတဲ့12ဦးပါဂျူရီအဖွဲ့ကိုအစ်စ်ခံပါတယ်။အဲ့ဒီထဲမှာနှုတ်ပိတ်ခငွေလဲပါဝင်နေဆိုပြီးငွေကြေးအလုံးဟာဥပဒေလုပ်ငန်းနဲ့မဆိုင်ဘူးလို့စစ်ဆေးခံသွားတာဖြစ်ပါတယ်ညာရခိုင်မြောက်ပိုင်းကရေဂျင်အချက်တဲ့အချိန်ကြီးခုနှစ်နှစ်ရောက်လာတဲ့အချိန်ဒီမှာပဲဒုက္ခသည်တွေအတွက်လိုအပ်ချက်ရမုံငွေကတိတိသာကျဆင်းလာတယ်လို့အမေရိကန်ပြည်ထောင်စုပါဝင်၅နိုင်ငံပူးတွဲကြေညာချက်မှာဖော်ပြပါတယ်ဂျပန်၊နော်ဝေး၊ဆွီဒင်၊ဆွစ်ဇာလန်နဲ့အမေရိကန်ပြည်ထောင်စု၅နိုင်ငံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရေဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးတဲ့နောက်အခုပူးတွဲထုတ်ပြန်ချက်ထွက်လာတာပါရေဂျာလူသားချင်းစာနာမှုဆိုင်ရာ2014တုံ့ပြန်စော်ရွက်မှုအစီအမံ IOM အဖွဲ့အတွက်အမေရိကန်နေနဲ့ဒေါ်လာ 9.6 တန်းဂျပန်ကအမေရိကန်ဒေါ်လာ 2.6 တန်းနော်ဝေးနိုင်ငံကတော့နော်ဝေးခရိုနာ 6.5 တန်းတို့ထောက်ပံ့ကူညီမယ်လို့လည်းပူးတွဲထုတ်ပြန်ချက်မှာဖော်ပြပါတယ်ရေဂျာဒုက္ခသည်တန်းကိုလက်ခံထားတဲ့ ဘင်္ဂလားဒေ့ရှ်နိုင်ငံကိုချီတူးဖော်ပြထားပါတယ်။လက်ရှိမှာအကူအညီတွေရော့ပါလာတာကြောင့်ဒုက္ခသည်တွေနဲ့လက်ခံတဲ့နိုင်ငံကလူမှုအတိုင်းဝိုင်းတွေအတွက်လိုအပ်ချက်တွေပြည့်မီအောင်မဆောင်ရွက်နိုင်သလိုအခုလာမဲ့မုတ်တုံမိုးရာသီမှာဆိုးရတဲ့ရာသီဥတုတန်ခံရနိုင်ခြေရှိတယ်လို့လည်းသတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကရိုဟင်ဂျာလူသားချင်းစာနာမှုအကူအညီအတွက်ကုလသမဂ္ဂတောင်းခံငွေရဲ့တဝက်လောက်ကိုပဲလက်ခံရရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်ဒေါ်လာ 30.5 သန်းနောက်ထပ်ကူညီမယ်လို့မေလာဇန်းကပဲကြေညာခဲ့ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအများဆုံးထောက်ပံ့ကူညီနေတာဟာအမေရိကန်ပြည်ထောင်စုဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.23kHz 1.1 kHz 5.40 kHz 4.53 kHz 5.51 kHz 5.59 kHz 5.59 တို့ကနေထုတ်လွှင့်ပေးနေပါရှင
်ဗုဒ္ဓဦးနေ့မနေ့ VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာပြည်တွင်းထုတ်လွှင့်မှုတွေကိုအားဖြည့်ပေးတဲ့အနေနဲ့တရုတ်လုတ်လျှက်စစ်ကားတွေကိုအခွန်နှုန်းနာသီသတာတိုးမြင့်လိုက်ပြီးကွန်ပျူတာချစ်ပြားတွေဆိုလာဆဲတွေနဲ့လီသီယမ်အိုင်ယွန်ဘက်ထရီတွေကိုအခွန်တင်းကျပ်မှုအသစ်တွေချမှတ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာပါတယ်။အမေရိကန်ဈေးကွက်ထဲကိုတရုတ်ပစ္စည်းတွေအရှံဘဲဝင်ရောက်တာခွင့်ပြုမှာမဟုတ်ပဲဈေးကွက်ထဲအမေရိကန်ကားလုပ်ငန်းနဲ့မျက်မျက်တတပြန်ဆိုင်မှုဖြစ်လာအောင်လှုပ်ဆောင်တာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နိုင်ငံတကာကုန်သွယ်ဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အခုလိုနှုံးတာတိုးမြင့်မှုအမေရိကန်အစိုးရဘက်ကတရုတ်နိုင်ငံကိုကြိုတင်အသိပေးပြီးဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကုန်သွယ်ရေးကိုယ်စားလှယ်ကက်သရီနာထိုင်ကပြောပါတယ်တရုတ်နိုင်ငံဘက်ကကုန်သွယ်ရေးမမျှမတဖြစ်မှုတွေကိုတုံ့ပြန်တာဖြစ်တယ်လို့အမေရိကန်ကားလုပ်ငန်းတွေကိုရှင်ပြိုင်မှုဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုစီးပွားရေးအကြံပေးလဲဘရန်နက်ကသတင်းတောက်တွေကိုတလင်းလာနေကကြိုတင်ပြောခဲ့ပါတယ်အမေရိကန်ဘက်ကအခုလိုဆောင်ရွက်မှုဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအနေအထားကိုအကြီးအကျယ်သက်ရောက်မှုရှိလိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်ပြောဆိုထားပါတယ်ညာAI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်လို့လုံခြုံရေးစိုးရိမ်ချက်တွေပေါ်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေဟာအင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံမှာတကပိတ်ဆွေးနွေးခဲ့ကြပါတယ်။တရုတ်အနေနဲ့နည်းပညာဆိုင်ရာမူဝါဒမှာလွှမ်းမိုးနိုင်မှုအမေရိကန်ဘက်ကလမ်းဖွင့်မှာမဟုတ်ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ AI နဲ့ပတ်သက်ပြီးဖြစ်လာနိုင်ခြင်းအနေအထားတွေကိုရှော့ချဖို့နှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ AI ဉာဏ်ရည်တုနည်းပညာနယ်ပယ်ကိုလွှမ်းမိုးနိုင်မှုအမေရိကန်နဲ့တရုတ်တို့ကြားမှာအပြင်းထန်ပြန်ဆိုင်နေကြတာပါ။တရုတ်နိုင်ငံဟာဉာဏ်ရည်တုနည်းပညာကိုအရက်ဖက်မှရောစစ်ဖက်နဲ့နိုင်ငံလုံခြုံရေးပိုင်းတွေမှာပါတိုးမြင့်နေတာကြောင့်တရုတ်ရဲ့ AI အသုံးပြုမှုဟာအမေရိကန်နဲ့မဟာမိတ်တွေရဲ့နိုင်ငံလုံခြုံရေးပိုင်းကိုပါအားနည်းလာစေနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ AI နဲ့ပတ်သက်လို့စီးပင်းစည်းကမ်းတွေကိုချမှတ်ရေးမှာအမေရိကန်နဲ့တရုတ်နဲ့အပြိုင်ဆိုင်ဆောင်ရွက်နေပြီးနိုင်ငံအလုံးလက်ခံနိုင်တဲ့စီးပင်းတချို့ကိုရှာဖွေနေတယ်လို့နောက်ထပ်အမေရိကန်တာဝန်ရှိသူတွေကလည်းပြောပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကတရုတ်နိုင်ငံကိုတွေ့ရောက်ပြီးတရုတ်နိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့နောက်အခုလို AI ဉာဏ်ရည်တုနည်းပညာဆိုင်ရာနှစ်နိုင်ငံဆွေးနွေးပွဲတရက်လုပ်မယ်လို့ပြီးခဲ့တဲ့လကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာအကျဉ်းတောင်တွေတွင်အစာငတ်ခံဆနပ်ပြပြီးတဲ့နောက်တည်ဆုံးခဲ့ရတဲ့ထိုင်းတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးတွေဖျောက်နိုင်မီထွန်းဆူတောင်းပွဲတရက်ကိုဘန်ကောက်မြို့မှာအင်္ဂါနေ့ညပိုင်းကပြုလုပ်ခဲ့ကြပါတယ်ဘန်ကောက်မြို့ရဲ့ရာဇဝတ်မှုဆိုင်ရာတရားရုံးအပြင်ဘက်မှာလူ80လောက်စုဝေးပြီးတည်ဆုံးသူအသက်28နှစ်အရွယ်နာတီပွန်ဆန်နီစကွန်တွေဂုဏ်ပြုခဲ့ကြတာပါဘန်လူတို့တိများတဲ့နတ်တပွန်ကိုထိုင်းတော်ဝင်မိသားစုကိုအချင်းချင်းပြက်ဆွေမှုနဲ့ဆွဲချက်တင်ဖမ်းဆီးခဲ့တာပါတော်ဝင်မိသားစုပေါ်လူလူအမြင်ကောက်ယူလွဲစီတယ်ဆိုပြီးအများပြည်သူနေရာတွေမှာစတန်ကောက်ယူခဲ့တဲ့တော့သူ့ကိုတော်ဝင်မိသားစုကိုအချင်းချင်းဖျက်မှုနဲ့ဆွဲချက်တင်ခဲ့တာလို့လူခွင့်ဆိုင်ရာထိုင်းရှိနေများအဖွဲ့ကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကသူ့ကိုအမခန်ပြန်ရုပ်လိုက်တဲ့နောက်အချင်းတောင်တွေအတွင်းအစာငတ်ခံဆန္ဒပြခဲ့တာဖြစ်ပါတယ်ဧပြီလ4ရက်နေ့မှာသူကအစာပြန်စားခဲ့တယ်လို့အချင်းတောင်ကထုတ်ပြန်ပါတယ်အဲမဲ့သူကဆက်ပြီးအစာငတ်ခံဆန္ဒပြနေတော့မယ်လို့ထိုင်းလူခွင့်ရေးရှင်းလင်းဖွဲ့ကတော့ဧပြီလ25ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့မနေ့ပိုင်းကနှလုံးခုန်ရုတ်တရက်ရက်ပြီးဝေဒနာခံစားခဲ့ရတာပါ။သူ့ကိုပြန်သတိရအောင်ဆေးဖွဲ့တွေကနိုင်ပေါင်းများစွာကြိုးစားခဲ့ကြသေးတယ်လို့လည်းအချင်းတောင်ကသတင်းထုတ်ပြန်ထားပါတယ်ညာ
။ကိုငင်းချင်ပါရှင်ခုတော့မြမဆန်ရသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပါမယ်တနင်္သာရီတိုင်းအတွင်းစစ်ကောင်စီတပ်စခန်းနှစ်ခုကိုဒေါ်လာရင်းအင်အားစုတွေအခုမေလအစောပိုင်းကသိမ်းပိုက်နိုင်ခဲ့တဲ့နောက်နေမြေရှင်းလင်းမှုစစ်စင်ရေးတွေနဲ့ထိတွေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီအခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ပြောပြပေးပါမယ်ရှင် တင်းတရင်နဲ့ဗုဒ္ဓင်ကြကစစ်ကောင်စီရဲ့ point 33နှစ်တုံညခြေကုပ်စခန်းကို12ရက်ကြာဆစ်ဆင်ပြီးတော့မေလ17ရက်နေ့စနေနေ့မနက်ပိုင်းကတိမ့်ပိုင်နိုင်ခဲ့တယ်လို့ Black Cobra Column ပြန်ကြားရေးတဝန်ခံကပြောပါတယ်။အဲ့ဒီစခန်းကဗုဒ္ဓင်မြို့အခြေဆိုင်စက္ကစ73လက်အောက်ခံခမရ999 999နဲ့43တို့ပူးပေါင်းအထိုင်ချတဲ့စခန်းဖြစ်တယ်လို့ပြောပါတယ်။စခန်းသိမ်းတိုက်ပွဲ12ရက်တာအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုရှိခဲ့ပြီးတော်လိုင်းရင်အင်အားစုတွေဘက်ကစစ်ကောင်စီရဲ့လက်နက်ခဲယံနဲ့စစ်အုံဆောင်ပစ္စည်းတွေကိုသိမ်းဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အခုလက်ရှိမှာတော့စစ်ကူလာတဲ့စစ်ကောင်စီစစ်ကြောင်းတွေကိုတိုက်ခိုက်နေပြီးတော့နေမြေရှင်းလင်းရေးဆောင်နေတယ်လို့ Black Cobra Column အဖွဲ့ဝင်တဦးကပြောပါတယ်။
ကျွန်တော်အဲ့ဒီစခန်းကိုပြည်ပြည်နဲ့မိုင်းရှင်းလင်းရေးလုပ်ပြီးတော့ပြည်သက်နေမြေရှင်းလင်းရေးဆက်လုပ်နေတာရှိပါတယ်။နောက်တစ်ခုကဒီစကန်ကိုဆော့ခွာတပြေပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သူတို့စီကိုစစ်ကူလိုက်လာတဲ့ဖွဲ့တွေကိုကျွန်တော်ရဲ့ချက်ချောင်းကတပ်ဖွဲ့ဝင်တွေကကြားဖြတ်ပြီးတော့ဝိုင်းဝေါ်ပိတ်ဆို့လက်လံပိတ်ဆို့နေတဲ့အနေအထားပဲရှိပါတယ်စစ်ကောင်စီရဲ့အခြေပြုဒီစော်တီကြေးရတွေကိုလည်းကျွန်တော်ဆက်လက်ပြီးရှင်းလင်းရေးလုပ်ဆောင်သွားပါမယ
် point 33ညနေ3ညစကန်သိန်းတိုက်ပွဲမှာ KNLA PDF ပူပေါင်းထားတဲ့ Black Cobra Column Big Province People Defense Force နဲ့ Black Cobra Wing Strong တပ်ဖွဲ့တွေပူးပေါင်းပြီးတော့စစ်ကောင်စီကိုတိုက်ခဲ့တာလို့ပြောပါတယ်။ဒီစခန်းဟာစစ်ကောင်စီရဲ့တဝါတိုင်းစခန်းတစ်ခုဖြစ်တယ်လို့ Big ကောတောင်လမ်းမကြီးပေါ်ကအရေးပါတဲ့တောင်ကြားဖြတ်လန်းနေရာမှာဖြစ်တယ်လို့လည်းသိရပါတယ်။ဒီစခန်းကစစ်ကောင်စီအပြင်တော်လိုင်းရင်အင်အားစုတွေအတွက်ပါအရေးပါတဲ့တည်နေရာမှာရှိတယ်လို့ပြောပါတယ်။point 33နှစ်တုံညာကိုဆက်ပြီးတော့ထိန်းထားနိုင်ရင်ပြည်တော်စုလမ်းမကြီးမှာတည်ရင်တစ်ခုနဲ့တစ်ခုသွာလာဆက်သွဲဖို့အထောက်အကူဖြစ်လာနိုင်တယ်လို့ဆိုပါတယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာလေးလက်အောက်ခံအမတ်ဆက်တဲ့တည်ရင်နယ်မြေတစ်ခုလုံးကိုပြန်ပြီးတော့စုမုံနိုင်ဖို့ဆက်လက်လှုပ်ဆောင်သွားမယ်လို့ Black Cobra Column ဖက်ကပြောပါတယ်
။ဒိတ်ပဲရရှိထားတဲ့စကန်ကိုဆက်ပြီးထိသိမ်းထားနိုင်ဖို့နဲ့အဒီမြိတ်ပုတ်ပြင်းလမ်းကြောင်းတစ်လျှောက်လုံးမှာဆက်လက်ပြီးစုမုံနိုင်ဖို့အတွက်ကိုကျွန်တော်ဆက်ပြီးလှုပ်ဆောင်သွားပါမယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်မြေဘုပြင်းလမ်းဘိုင်းကိုအတုပ်ပြည့်တော့တတိပေးတာလဲချိန်ကြီးဒီလမ်းဘိုင်းပေါ်မှာစစ်ကောင်စီနဲ့ကျွန်တော်တို့တော်လိုင်းရာစုတွေတိတိတိုက်ပွဲတွေဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့သွားလာတဲ့ပြည်သူတွေတင်တဲ့တတိဝီလီယံနဲ့သွားလာဖို့အတွက်ကိုတတိပေးထားတာဖြစ်ပါတယ
်။တနင်္လာရီတိုင်းထဲကစစ်ကောင်စီရဲ့အရေးပါတဲ့နောက်ထပ်စခန်းတစ်ခုကိုလည်းတော်လိုင်းရင်အားစုတွေကမေလ10ရက်နေ့မှာတင်ပိုင်နိုင်ခဲ့ပါတယ်။တဝဲခရိုင်တရက်ချောင်းမြို့နယ်အမှတ်8ပြည်တော်စုလမ်းမကြီးဘော်ကပဲတဲ့စစ်ကောင်စီစခန်းကို၄ရက်ကြာထိုးစစ်ဆင်ပြီးတော့တင်ပိုက်ခဲ့တာပါပဲတဲ့စစ်ကောင်စီစခန်းကစီရင်အရာအတော်အေးပါတဲ့လမ်းပိုင်းမှာရှိနေတယ်လို့ဒေသခံတော်လိုင်းရဲဘော်တို့ကပြောပါတယ်စခန်းသိမ်းပြီးတော့ဒီဘက်အတွင်းမှာထိတွေ့တိုက်ပွဲတွေဆက်ရှိနေပြီးစစ်ကောင်စီဘက်ကရေချောင်းကနေပို့ပြီးတော့ထိုးစစ်ဆင်နေတယ်လို့ပြောပါတယ်
ကြတော့ပြန်ရတော့လာလာရတော့သူတို့ပြန်ထွက်တော့ရေးတယ်ပေါ့ကွာသူတို့သိခါမကြောက်ဘူးနေပါနေလို့ရှင်းနေလို့နေအခုအဲ့စားတော့ကျွန်တော်ဟုတ်တဲ့ချောင်းမှာအဲ့ရခြေတက်ပဲဖြစ်တယ်ပြီးတော့ဖဲတောင်ကြီးပေါ့ဒီနေ့ဖဲတောင်ကြီးမှာခြေတက်ပဲဖြစ်တယ်ပြီးတော့အဲ့ဒါပဲရှိတယ်ပဲလက်ကကျွန်တော်လက်ထဲမှာရှိနေရမှာကျွန်တော်မြင်လာတော့အဲ့ဒီရှင်းလိုက်ဖက်ပုတ်ကိစ္စကအဲ့ဒီသူတို့ရေတန်းနဲ့ဖိနေတာကိုရှိတယ်ပြီးတော့အခုလက်ရှိပထမဆုံးတော့တင်ရမဆင်းတာရှိတယ်ကျွန်တော်စစ်ကောက်စီဘက်နေစက်ပါပိတ်ခွေထားဟာအဲ့အဲ့ဒါလေသူတို့ပုံချောက်ရတော့အခုလာနေတာရှိတယ်အဲ့ဒါပဲရှိမှာတိုက်ပွဲတော့ဒီနေ့ကနေ့ဒီမှာဖြစ်တယ်ခြေတက်ပဲကန့်တက်တယ်သူတို့ရေဘောတင်ဘောလက်နေကြည့်ကြည့်ပေးတယ်ပြီးတော့ဒီနေ့ကန့်တက်ဖို့ကြတာကိုကမ္ဘောဒီးယားကရေးသားတယ်မနေ့ကခြေတက်ပွဲနှစ်ခါပုတ်ခါဖြစ်တယ
်စစ်ကောင်စီဘက်ကအရေးချောင်းကိုပဲအဓိကအားပြုပြီးတော့စစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ပြောပါတယ်ဘဲဒက်စခန်းဟာတရချောင်းမြို့စစ်ကောင်စီရဲ့အဓိကစခန်းတစ်ခုထက်ကတစ်ခုဖြစ်တယ်လို့လည်းပြောပါတယ
်အဲ့ဝင်းဝါစခန်းတစ်ခုပြန်လာတော့သူတို့အဲ့ဝင်းဝါအမေကတတော်အဲ့စခန်းကျရင်တော့သူတို့ကမရှိတော့တရချောင်းမြို့ကိုပြန်ပါမှမရှိတော့ဘူးပေါ့တရချောင်းမြို့နဲ့တို့မြို့ကြတော့စခန်းပေးလေးဟိုတော့ရှိတော့မနော်အဲတင်းနှစ်သုံးအခုလိုရှိဦးမယ်လားအဲတော်ကင်းစခန်းလေးပေါ့ဒီဘက်မှာတော့စိတ်ဆောင်မျိုးအောက်ပိုင်းတော့အဲဝင်အခုပက်တဲ့ကြပြီးဝင်းဝါကြပြီးဆိုရင်မရှိတော့မှာဝင်းဝါပက်တဲ့ကတော့ပက်တဲ့စခန်းကတော့ဒီဘုံဒီဘုံဒီဘက်တော့တို့တို့စခန်းစခန်းအကြီးရက်က
ပက်တဲ့စခန်းတိန်တိုက်ပွဲမှာပြည်သူကကော်ရီတက်မတော် PDF ဒဝဲခရင်အမတ်တက်ရင်ဒဝဲခရင်အမတ်နဲ့တက်ရင်နဲ့ဗိတ်ခရင်အမတ်တက်ရင် Saw Dragon Drone တက်ဖွဲ့ဒေါနာ Drone တက်ဖွဲ့YF drone တပ်ဖွဲ့နဲ့ MSRF drone အဖွဲ့အပါအဝင်မဟာမိတ်ပူးပေါင်းအဖွဲ့တွေဖြစ်တဲ့ KNLA တပ်မဟာ6တပ်ရင်29တပ်မဟာ4တပ်ရင်12နဲ့ Federal စစ်ကြောင်းဒေါင်းညင်အောင်စစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့စစ်ကောင်စီကိုတိုက်ခိုက်ခဲ့တာလို့ပြောပါတယ်။တနင်္လာနေ့တိုင်းထက်မှာနေမြေစိုးမိုးရင်းနဲ့ပြည်သူကာကွယ်ရေးအပါအဝင်စ စကန်တိုင်းတိုက်ပွဲတွေဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့စိတ်ရင်းသတိရှိကြဖို့နဲ့လေကြောင်းရံကကွယ်ရေးဆောင်ရွက်ထားဖို့ကိုလည်းတော်လိုင်းရင်အင်အားစုတွေဖက်ကတတိပေးထားပါတယ်။တနင်္လာနေ့တရက်ချောင်းမြို့နယ်တိုက်ပွဲတွေအတွင်းမှာလေကြောင်းနဲ့ရေကြောင်းကနေလက်နက်ကြီးတွေနဲ့တိုက်ခတ်တိုက်ခိုက်တဲ့ဆိုတာကိုတော့စစ်ကောင်စီပြန်ကြားရေးကညှင်းဆိုထားပါတယ်။ တော်လိုင်းရဲ့အင်အားစုတွေဖက်ကလက်နက်ကြီးတွေနဲ့ဒရုန်းတွေနဲ့ကျေးရွာတွေကိုတိုက်ခိုက်တာကြောင့်အရတားတွေထိခိုက်ခဲ့တာဆိုပြီးတော့လဲစစ်ကောင်စီပြန်ကြားရေးကဖော်ပြထားပါတယ်။ထိုင်းဘက်ကစစ်ဆောင်ရေးစစ်ပါမယ်ရှင်။ထိုင်းလုံခြုံရေးကော်မရှင်၂၄ရာဌာနဥက္ကဋ္ဌထိုင်းအောက်လွတ်တော်အမတ်တွေကထိုင်းမြန်မာ၂၀အခြေစိုက်ရပ်ဖက်အဖွဲ့အစည်းတချို့နဲ့စစ်ဘေးရှောင်တွေကိစ္စကိုမေလ၁
ထိုင်းလုံခြုံရေးကော်မရှင်နေဆက်ရေးရဥက္ကဋ္ဌနဲ့ထိုင်းအောက်လွှတ်တော်မတ်တီကထိုင်းမြန်မာနယ်စပ်ကကုန်သွယ်ရေးလုံခြုံရေးနဲ့တရားမဝင်အွန်လိုင်းလောင်းကစားလုပ်ငန်းတွေစစ်ဘေးရှောင်ဒုက္ခသည်ကိစ္စတွေကိုအဓိကဆွေးနွေးခဲ့ရမှာသတင်းအချက်လက်တွေရယူနိုင်ဖို့အရက်ဖက်မြန်မာအဖွဲ့အစည်းတချို့ကိုလည်းဖိတ်ကြားခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အဝေးရောက် ARV အသင်းအတွင်းရေးဖို့ကိုဖိုးတကြံကတော့တောင်ရင်းမြစ်တလျှောက်နှစ်နှစ်ကျော်ကြာစစ်ဘေးရှောင်နေရတဲ့ပြည်သူတွေရဲ့အခက်အခဲတွေကိုတင်ပြခဲ့တယ်လို့လည်း VOA ကိုအခုလိုပြောပါတယ်
။ဟိုဘက်ကကျွန်တော်တို့အခုရေဘူးတို့အာလောကောတို့ဒီဘောဘိုးတို့ဆိုတဲ့ဒီတောင်ရင်မြစ်ကမ်းတစ်ခုမှာရှိနေတဲ့သူတွေပေါ့နော်။အဲ့ဒီသူတွေကိုကျွန်တော်တို့ဒီစာနာရိတ်ခါကြီးပို့တဲ့နေရာမှာအာလောလောကူကူနဲ့ပို့လို့ရအောင်ပေါ့နော်။ကျွန်တော်တို့ဖြည့်ချောမှုတွေပေးဖို့ပေါ့နော်။အာခွင့်ပြုမှုတွေပေးဖို့အဲ့ဒါကိုတောင်းဆိုရဲ။အာပြီးသွားတဲ့ခါကျတော့ကျွန်တော်တို့ဒီလူတွေကဒီတောင်ရင်မြစ်ကမ်းအသေးမှာပဲနေရတယ်။အာနောက်တစ်ခုကတော့ဒီထိုင်းမက်ကမ်းကပြည်သူတွေကလည်းဒီတောင်ရင်မြစ်ကမ်းအသေးမှာနေရပြီးအများကြီးရှိတယ်။အဲ့တော့ကျွန်တော်တို့ကဒီစိုက်ပွဲတွေပါလေစိုက်ပွဲတွေပါလေဖြစ်တဲ့အချိန်မှာဆိုလို့ရှိရင်ဒီလေရင်နဲ့ air strike လုပ်တာတို့ဒီဘုံကျဲတာတို့လက်နက်ကြီးနဲ့ပစ်တာတို့ဆိုလို့ရှိရင်ဒီမယ်ဆက်မျိုးနဲ့အကွာဝေးတစ်ခုသတ်မှတ်ပြီးတော့မှာလောက်ကြဖို့ကိုထိုင်းအစိုးရအနေနဲ့တောင်းဆိုပြီးလို့ပေါ့နော်လွှတ်တော်အနေနဲ့တောင်းဆိုပြီးလို့အဲ့ဒါလေးတွေပြောဖြစ်တယ်ပေါ့
ပြီးရင်အရက်ဖက်အဖွဲ့အစည်းတချို့ကတော့ထိုင်းနိုင်ငံတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့အခက်အခဲတွေကိုလည်းတင်ပြခဲ့ပါတယ်အရက်ဖက်အဖွဲ့အစည်းတွေကထိုင်းမြန်မာနယ်စပ်ကစစ်ဘေးရှောင်ကိစ္စတွေကိုဆွေးနွေးတင်ပြခွင့်ရခဲ့ပါတယ်လက်တလောမှာတော့နေဆက်ကိုထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေလုံခြုံရေးနဲ့အလုပ်ကံအခက်အခဲတွေလည်းဖြစ်ပေါ်နေတာပါဒီအတွက်လူစွာအရင်းမြစ်တွေကိုကောင်းမွန်စွာအသုံးချနိုင်ဖို့အတွက်ထိုင်းနိုင်ငံဘက်ကထုတ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေပြန်လည်ထုတ်ပေးဖို့ကိုလည်းတောင်းဆိုခဲ့တယ်လို့လည်းဆိုပါတယ
်ဆက်ဆောင်မှာရောင်းနေတဲ့အုပ်စုတွေပေါ့နော်အဲဒီအုပ်စုတွေဆိုလို့ရှိရင်ဟိုဒီအုပ်စုတွေကကျွန်တော်တို့အရင်အစဉ်ဆက်ရောက်လာတဲ့ဒီမိုက်ခရိုအနေနဲ့တော့နည်းနည်းကိုကြီးရတယ်ပေါ့နော်ပညာတတ်တွေပါတယ်အဲကြောင့်မလို့ထိုင်းကဒီဓာရီကိုဟိုသိစကြအသုံးချနိုင်တယ်ထိုင်းနိုင်ငံတည်းလည်းအကျိုးရှိတယ်မလို့ကျွန်တော်တို့ဒီ2005ခုနှစ်တုန်းကလို့ပေါ့နော်အာထော်ရော့ဆမ်ပယ်လို့ပုံစံမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကိုချာစီစစ်ပြီးထုတ်ပေးနိုင်ဖို့ဆိုပြီးတော့အဲ့3ချက်ကိုပဲကျွန်တော်အဓိကပြောခဲ့တာမှာ
ပြီးရင်လူမျိုးထိုင်းလွှတ်တော်ကိုယ်စားလှယ်တူကတော့ကရင်ဘာသာစကားနဲ့တက်ရောက်လာတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအားပေးစကားပြောကြားခဲ့ပြီးအခုမြန်မာနိုင်ငံမှာအခက်အခဲမျိုးစုံရှိနေတာကိုသိရှိကြောင်းထောက်ပံ့မှုအကူအညီနဲ့ပတ်သက်ပြီးအပြန်အလှန်ကူညီသွားကြမယ်ဆိုတာနဲ့ကျန်းမာမှမာနဲ့နေထိုင်နိုင်ဖို့နည်းလမ်းတွေကိုကြိုးပမ်းရှာဖွေသွားကြမယ်ဆိုတဲ့အကြောင်းပြောကြားသွားခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့ပြီးခဲ့တဲ့မတ်လအတွင်းကမြန်မာစစ်ဘေးဒုက္ခသည်လူဦးရေ2000အတွက်စားနပ်ရိက္ခာအကူအညီတွေကိုမြန်မာနိုင်ငံချက်ချင်းကြီးအသင်းနဲ့ပြင်းပြင်းနဲ့အခြေဆိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့အကူအညီနဲ့ထောက်ပံ့ပေးဝေမှုတွေပြုလုပ်ခဲ့ပါတယ်။မကြသေးခင်ကတိုက်ပွဲတွေကျင်းထန်ချိန်လုံးကတော့မြောက်ပြည်စစ်ဘေးရှောင်တွေကိုယာယီစစ်ဘေးရှောင်နေရာတွေမှာထားပြီးကူညီပေးခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားတွေဟာအရှိတောင်အဆနဲ့အထူးဖြင့်မြန်မာနိုင်ငံမှာအခြေဆိုင်တဲ့တရုတ်စိုက်ဘာရာဇဝတ်ဂိုင်းကွန်ရက်တွေရဲ့တားကောင်ဖြစ်လာနေပြီးဝေကြီးဆုံးရှုံးမှုအမြောက်များနှစ်စဉ်တိုးလာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးပါတယ်။အမေရိကန်ပြည်ထောင်စုငင်းချမ်းရေး Institute USIP ကမေလ23ရက်ကထုတ်ပြန်ခဲ့တဲ့ကမ္ဘာငင်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်လာနေတဲ့အရှိတောင်အရှာအခြေစိုက်နိုင်ငံဖြတ်ကျော်ရာသွေးမှုတွေအကြောင်းအစိုးရခန်းစားမိတ်ဆက်ပွဲမှာအခုလိုပြောတာဖြစ်ပါတယ်။ Washington DC USIP ရုံးချုပ်မှာကျင်းပတဲ့ပွဲကိုကိုယ်တိုင်ကက်ရောက်တင်ပြယူခဲ့တဲ့ကိုငင်းချမ်းအေးကတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံဟာလက်ရှိချိန်ထိအရှိတောင်အရှာမှာonline ရာသွေးလုပ်ငန်းတွေအဓိကအခြေတရားနေရာဖြစ်နေစေပဲလို့ America ပြည်တော်စုညီငယ်အင်စတီကျူကကျင်းပတဲ့ဆွေးနွေးပွဲမှာပြောပါတယ်။မြန်မာပြည်ကရာသွေးလုပ်ငန်းတွေကြောင့် America နိုင်ငံသားတွေတန်းလက်ချီငွေကြေးတွေဆုံးရှုံးနေရလို့ American ပြည်တော်စုအစအနေနဲ့ရေးယူဆောင်ရွက်မှုတွေလိုနေတယ်လို့လည်းထောက်ပြကြပါတယ်။
USIP ဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကတော့ဒီအချိန်ဒီဟာ American ပြည်အောင်စုရဲ့လုံခြုံရေးကိုချိန်ချောက်နေတယ်လို့စနစ်ပွဲပြီးမှာ VOA ကိုတီးသန့်ပြောပါတယ
် 3.5 billion US dollars is reported
မနေ့ကအမေရိကန်ဒေါ်လာ 3.5 billion ဆုံးရှုံးကြောင်းတန်ကြားမှုတွေရှိပါတယ်ဒါကတန်ကြားမှုရှိတဲ့ပမာဏသက်သက်ပါဒေလင်ခံရတဲ့ဈာကောင်အများစုကပဒင်းပို့တိုင်ကြတာမျိုးမရှိပါဘူးဆိုတော့အမေရိကန်မှာဒေါ်လာဘီလီယံနဲ့ချီဆုံးရှုံးနေတာပါနိုင်ငံအနှက်ကလူတွေထိခိုက်နေတာပါဒါကအမေရိကန်ပြည်ထောင်စုအတွက်အလွန်အလွန်ကိုဆိုးရွားတဲ့လူညုံရင်းဆိုင်ရာချင်းချောက်မှုလို့ကျွန်တော်ထင်ပါတယ
် USIP ရဲ့လေလာမှုတွေအရအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေဟာမြောက်အမေရိကတိုက်နဲ့တောင်အမေရိကတိုက်ကဘရာဇီးလ်နိုင်ငံအထိပြန့်နှံ့နေပြီးအမေရိကန်နဲ့ကနေဒါနိုင်ငံသားတွေဟာ2023ခုနှစ်ထဲမှာခမန်းကြီးဒေါ်လာ 3.5 ဘီလီယံနဲ့ဒေါ်လာတန်350အသီးသီးဆုံးရှုံးခဲ့ကြပါတယ် REACT REAC လို့အတူကောက်ခေါ်တဲ့အမေရိကန်ပြည်ထောင်စုကလုပ်ငန်းအဖွဲ့အစည်းတွေစုပေါင်းထားတဲ့အစိမ့်မြင့်ဤပညာသုံးရာဇဝတ်မှုတွေကိုတိုက်ဖြတ်တဲ့အဖွဲ့ရဲ့တရားစွဲရှေ့နေလဲဖြစ်ကယ်လီဖိုးနီးယားပြည်နယ်ဆန်တာကလာရာကဒုတိယခရိုင်ရှေ့နေလဲဖြစ်တဲ့ Aaron West ကတော့မြန်မာနိုင်ငံကလိမ်လည်တဲ့လုပ်ငန်းတွေကြောင့်American နိုင်ငံသားတွေပုံစံမျိုးစုံနဲ့ဆုံးရှုံးနေရတယ်လို့ VOA ကိုဖြေပါတယ
် A tremendous amount of victims in the
American ပြည်ထောင်စုကတားကောင်းနေရမြန်မာနိုင်ငံနေနေမိတ်ထဲမှာအခြေစိုက်တဲ့လိမ်လည်နေပြတဲ့လုပ်ငန်းတွေရဲ့ထောင်ချောက်တွေထဲကျဆင်းနေရတာပါ American မှာတွေ့မြင်နေရတာကဘာမှမကြံတော့လောက်အောင်ဆုံးရှုံးသွားကြတဲ့သူတွေပါအငင်းစားယူချိန်မှာသုံးဖို့ဆုထားတဲ့ငွေတွေခလေးတွေတက္ကသိုလ်တက်ဖို့စုဆောင်းထားတဲ့ငွေတွေအားလုံးလှည့်စားခံရပြီးတော့အကုန်ဆုံးရှုံးကုန်တာပါ
2023ခုနှစ်ဒီဇင်ဘာလမှာလိမ်လည်မှုလုပ်ငန်းကရတဲ့ဒေါ်လာတန်း80ကျော်ကိုငွေကြေးခွာချမှုဆွဆွဲချက်နဲ့လူ၄ယောက်ကိုအမေရိကန်တရားရေးဌာနကဆွဲချက်တင်ခဲ့လို့အွန်လိုင်းရာဇဝတ်ဂိုင်းတွေဟာအမေရိကန်မျိုးပေါ်မှာလက်ပတ်နေကြောင်းထင်ရှားလာပါတယ်ဆိုင်ဘာရာဇဝတ်မှုအရေးကျွမ်းကျင်သူဥပဒေပညာရှင်အဲရန်ဝက်စ်ကတော့အမေရိကန်နယ်မြေတွင်းကရာဇဝတ်မှုတွေပေါ်အရေးယူတုံ့ပြန်မှုတွေကအားနည်းနေသေးတယ်လို့ထောက်ပြပါတယ
် Local agencies and some
အလိမ်ခံရတဲ့တားကောင်တွေကိုကူညီပေးနေတဲ့ဒေတာအခြေဆိုင် Federal Agency တချို့ရှိပါတယ်ဒါပေမဲ့ဒီရာဇဝတ်မှုတွေရပ်တန့်နိုင်မဲ့ပြည်ထောင်စုအစ်စ်မဟာဗျူဟာတရက်ချမှတ်နိုင်ဖို့ကတော့အလွန်အားနည်းနေပါသေးတယ်
။ဒီပြိုင်ထဲမှာပဲအဲ့ဒီလိုကမ္ဘာတစ်ဖက်ချမ်းထိတက်ရောက်နေတဲ့မြန်မာနိုင်ငံထဲကအွန်လိုင်းရာဇဝတ်လုပ်ငန်းတွေနှိမ်နင်းရေးကလည်းအနာဂတ်စစ်ကောင်စီရဲ့လက်ခံအဖွဲ့တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့အကျိုးစီးပွားပတ်သက်မှုတွေနဲ့အတူအကန့်အသတ်တွေရှိနေတယ်လို့ USIP ဆွေးနွေးပွဲမှာသုံးသပ်ကြပါတယ်။စစ်ကောင်စီဘက်ကတော့စိုက်ဘာရာဇဝတ်လုပ်ငန်းနှိမ်နင်းရေးမှာတရုတ်ပါဝင်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းမကြာခဏသတင်းထုတ်ပြန်လို့ရှိပါတယ်။ဒါပေမဲ့မြန်မာဟာအရှိတောင်အရှာမှာထိတ်တန့်လိမ်လည်တဲ့ရာဇဝတ်လုပ်ငန်းတွေအခြေစိုက်ရာဖြစ်နေစေပဲလို့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေကြောင့်အနီးကပ်စောင့်ကြည့်လေ့လာနေတဲ့ Jason Tower ကထောက်ပြပါတယ
်။
လိမ်လည်တဲ့လုပ်ငန်းတွေကမြန်မာနိုင်ငံမြောက်ပိုင်းဒွားနဲ့မိုင်းလားဒေသတွေမှာရှိနေသေးတာအသိကြပါပဲ။တခြားနေရာတွေမှာလည်းဒီလုပ်ငန်းတွေတိုးလာနေတဲ့အထောက်အထားတွေတွေ့ရပါတယ်။ဥပမာမူဆယ်ရန်ကုန်မန္တလေးအစရှိသဖြင့်ပါမြန်မာဟာထိတ်တန့်သုံးနိုင်ငံတည်းမှာရှိနေသေးတာကလည်းသိကြပါတယ်။ထိုင်းမြန်မာနေဆက်မှာဆိုရင်ကြေကြေပြန့်ပြန့်ကိုရှိနေသေးပါတယ
်။ဒါပြင် USIP ရဲ့လေလာမှုရလိမ်လည်လှည့်ပြတဲ့လုပ်ငန်းတွေရဲ့အမျက်စွန်းတွေကတချို့ဟာအကျိုးစီးပွားခြင်းဆက်ဆက်နေတဲ့မြန်မာအနာသိစစ်တပ်နဲ့သူတို့ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကဩဇာအာဏာကြီးတဲ့အုပ်စိုးသူလူဒန်းစားစီရောက်သွားတယ်လို့လည်းဆိုပါတယ်။ခေတ်သစ်နည်းပညာနဲ့လူမှုမီဒီယာဆက်သွယ်ရေးစနစ်တွေရဲ့အကူအညီနဲ့အတူဒီတရားမဝင်လုပ်ငန်းတွေရဲ့တက်ရောက်မှုဟာကမ္ဘာအနှံ့ဖြတ်ချက်နေုံသာမကပဲကမ္ဘာငွေကြေးဗဏ္ဍာရေးစနစ်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဓာတ်ရိုက်ချင်းချောက်လာနေတယ်လို့ USIP ဆွေးနွေးပွဲမှာသုံးသပ်ကြပါတယ်။ဒါကြောင့် American အစိုးရရဲ့အရေးယူဆောင်ရွက်မှုတွေတွေ့မြင်လာရတော့မယ်လို့ Jason Tower က VOA ကိုပြောပါတယ်
။ Our embassies overseas
ဒီဘက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်ယုံတွေကဒီစစ်ပွဲဆင်နွှဲလာတာကိုတွေ့ရတော့မှာပါ။ American ကကမ္ဘာတစ်ဝှမ်းမှာဦးဆောင်မှုခန်းကန်တာကနေရယူပြီးဒီပြဿနာတွေကိုဖြေရှင်းဖို့စ조사လာတာတွေကိုတွေ့မြင်ရပါတော့မယ်။
ဒါပေမဲ့ဒါဟာရေရှည်ဆွနေရမယ့်တိုက်ပွဲဖြစ်တယ်လို့ Aaron West ကတော့ရှုမြင်ပါတယ
်
ဒီရာဇဝတ်မှုတွေဟာလွယ်လွယ်နဲ့ရပ်တန့်သွားတော့မှာတော့မဟုတ်ပါဘူးရန်သူကအခြေခိုင်နေပြီးတော့အလွန်ခက်မိနေပါတယ်ငွေကြေးအင်အားလည်းတောင့်တင်းခိုင်မာပြီးကောင်းကောင်းလေပတ်နေရပါ
တစ်ဖက်မှာလည်းတရုတ်အစိုးရဟာသူ့နိုင်ငံသားတွေရဲ့ပိုင်ဆိုင်မှုတွေကိုအကြီးအကျယ်ထိခိုက်လာတဲ့နောက်ပိုင်းမှာမနစ်ကစပြီးတရုတ်ရာဇဝတ်ခိုင်းသားတွေအထူးပါဝင်ပတ်သက်နေတဲ့စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေကိုမနက်ငယ်ပောင်းဝင်ရှစ်တောင်ရှာတဝမ်းမှာသက်ဆိုင်သူအားလုံးကိုဖိအားပေးနှိမ်နှင်းနေပေမဲ့မအောင်မမြင်ဖြစ်နေစေဖြစ်လို့ဒီလိမ်လည်တဲ့ကွန်ရက်လုပ်ငန်းတွေကိုအပီးတိုင်ဖျက်သိမ်းနိုင်ဖို့ကနိုင်ငံဆောင်ပူးပေါင်းပါဝင်တဲ့နိုင်ငံတကာတုံ့ပြန်မှုလုပ်ငန်းအဖွဲ့ဖွဲ့စည်းပြီးအရေးယူဖို့လိုအပ်နေကြောင်း USIP ပွဲမှာဆွေးနွေးခဲ့ကြပါတယ်ညာ
2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြိုင်မဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုက်ဒင်တို့နှစ်ယောက်လုံးက AI ဉာဏ်ရည်ထုနည်းပညာသုံးပြီးမဲဆွယ်ဖို့ကြိုးစားနေပါတယ်။ AI နည်းပညာရဲ့ရွေးကောက်ပွဲပေါ်သက်ရောက်မှုအကြောင်း VOA သတင်းတောက် Scott Stans ပေးပို့တဲ့သတင်းလွှာကိုမဲ့ဤတန့်စင်ကတင်ဆက်ထားပါတယ်ရှင်။
ရွေးကောက်ပွဲမဲဆွယ်မှုတွေမှာအကုန်ကျအသက်သာဆုံးနဲ့အထူးရောက်ဆုံးနည်းလမ်းကတော့ AI ဉာဏ်ရည်ထုနည်းပညာသုံးပြီးတော့လူရစာသားနဲ့ရုပ်ပုံအလိုလျောက်ဖြည့်ဆည်းပေးနိုင်တဲ့စနစ် Generative AI ပဲဖြစ်ပါလိမ့်
။ The models are getting better very rapidly.
AI နည်းပညာနဲ့ဖန်တီးထားတဲ့စနစ်တွေကတိုးတက်တာအယံမြန်လာပါတယ်။အသစ်ထွက်တဲ့စနစ်တွေကတစ်ခုတည်းတစ်ခုတိတိတတ်တာပိုကောင်းလာတာကိုအပတ်တိုင်းလိုလိုတွေ့နေရပါတယ်။
ကျန်တဲ့ငလုံးအတိုင်းတာနေရောဒေတာတွေမှာပါမင်းဆွေရမှာအင်မတန်အသုံးဝင်တဲ့အရာပဲဆိုပြီးနိုင်ငံရေးလေးလာသုံးသက်တွေကပြောပါသေး
Think about the campaign that does not have digital staff at all and therefore
ဒီနေ့ကနေဆိုင်ရာဝင်နေမရှိတဲ့မင်းဆွေရှိဖွဲ့ဆိုရင်ဒီနေ့နင်းနဲ့ပြန်ကျွနိုင်တဲ့အစီအစဉ်တွေလည်းထွက်လာမှာမဟုတ်ပါဘူး Generative AI စနစ်ကောင်းတစ်ခုရှိရင်တော့ကိုလိုချင်တာကိုဖန်တီးနိုင်မှာပါမဲဆွယ်စည်းရုံးရေးမှာငွေကောင်းကောင်းသုံးနိုင်တဲ့ကိုယ်စလဲလောင်းနဲ့ရှင်ရတဲ့ခါမှာအသုံးဝင်မှာပါ AI ကအဓိကကြားရခဏမှာရှင်နေပါတယ
် Higher Ground Labs Company ကဒီမိုကရက်တစ်ပါတီနဲ့လဝဲရင်ကိစ္စရပ်တွေအတွက်နည်းပညာဖွံ့ဖြိုးပေးနေတဲ့နေရာမှာရင်းနှီးမြှုပ်နှံထားတာပါ AI နည်းပညာကိုနိုင်ငံရေးမှာအသုံးချရမှာနည်းလမ်းမမှန်သုံးဖို့ကအဓိကပဲလို့သူကပြောပါတယ်
I don't really know exactly what every Republican campaign would say their standards are, but I do know that Democrats...
Republican mistress, you know, put on a three-year standard, but I don't know what to say. Democrats are the new people who are standing in front of the Democrats. That's why AI is going to be a new one, and we're going to be a new one, tomorrow, so you know, I'll share.
2016ခုနှစ်တုန်းကထရန့်မြေမဲဆွယ်စည်းရုံးရေးအဖွဲ့ကသူမတူတဲ့လူမှုကွန်ရက်ကြော်ညာရေးနည်းလမ်းကိုသုံးပြီးလူတဦးချင်းစီအတွက်ရေးထားတဲ့ပုံစံစာသားတွေကိုပေးပို့ခဲ့ပါသည်။ပြီးတင်အခြေစိုက် Cambridge Analytica ကုမ္ပဏီနဲ့လည်းလက်တွဲပြီးတော့အရေးပါတဲ့ American ပြည်နယ်တွေကမဲဆန္ဒရှင်တွေကိုပြစ်မှတ်ထားလွှမ်းမိုးခဲ့တာပါ Cambridge Analytica ကုမ္ပဏီက Facebook သုံးဆွဲသူတန်းနေချီရဲ့ကိုရေးအချက်လက်တွေကိုအသုံးပြုပြီးတော့2016အမေရိကန်သမ္မတရွေးကောက်ပွဲရလဒ်အပေါ်မှာတက်ရအောင်လှုံ့ဆော်ခဲ့တာပါထရန့်မြေ2024အင်တာနက်ဆိုင်နာကိုဖန်ပြီးပြီးတော့ထိန်းချုပ်တဲ့ကုမ္ပဏီ Campaign Nucleus က Brad Basel ကထရန့်မဲဆယ်စည်းရုံးရဲ့အဖွဲ့အချက်လက်နဲ့ကြီးကြပ်တဲ့လှုံ့ဆော်မှုဆိုင်ရာအကြီးတန်းအကြံပေးအဖြစ်လည်းလုပ်ကိုင်ခဲ့တာပါဉာဏ်ရည်တူနည်းပညာကမဲဆန္ဒရှင်တွေရဲ့အချက်အလက်တွေကိုသုံးသပ်ပြီးတော့လူတဦးချင်းစီကိုရေးတဲ့ပုံစံစာသားတွေနဲ့အီးမေးလ်ကြော်ညာအများစုကိုတစ်ပြိုင်တည်းဖန်တီးနိုင်ပြီးတော့ဝန်ထမ်းတွေကိုပိုက်ဆံပေးပြီးတော့လေကြိုတင်မဲ like out နိုင်တဲ့အကြောင်းဒီနေ့အစောပိုင်းမှာကျင်းပတဲ့ Freedom Fest အစည်းအဝေးမှာ Brad Basel ကပြောခဲ့ပါလေ
A couple years you're going to be able to have this running for office on your cell phone
နောက်နေ့ပိုင်းတွေအတွင်းမှာလက်ကင်ဖုန်းတစ်လုံးပဲသုံးပြီးရွေးကောက်ပွဲဝင်ပြိုင်နိုင်တော့မှာပါAI ဒီပညာသုံးပြီးသတင်းကြေညာချက်ထုတ်နိုင်ပြီးတော့မဲဆွယ်စည်းရုံးရေးဆိုင်ရာအီးမေးလ်စာတောင်တွေကိုလည်း AI ကရေးပေးပါလိမ့်မယ်။ရန်ပုံငွေရှားတဲ့ဒီပညာနဲ့တခြားလိုအပ်တာတွေအားလုံးကိုလက်ကင်ဖုန်းကနေတစ်ဆင့်လှုပ်ဆောင်နိုင်မှာပါ
။မဲဆွယ်စည်းရုံးရေးကာလမှာသတင်းပေးပို့ဖို့အတွက်သတင်းဌာနတွေကလည်း AI ဉာဏ်ရည်ထုနည်းပညာသုံးပြီးတော့သတင်းရေးခိုင်းမှာကိုအမေရိကန်မဲဆန္ဒရှင်အားလုံးရဲ့42ရာခိုင်နှုန်းကစိုးရင်ကြတဲ့အကြောင်း AP တင်းဌာနရဲ့စစ်တမ်းမှာဖော်ပြထားပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် ဗီယိုအမေရိကန်တန်ရင်2024ခုနှစ်မေလ15ရက်ပုတ်ထုနေ့မနေ့ခင်းစီစဉ်တွေကိုလိုင်းထိုမီတာ24.50တိတို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရှိတောင်အာရှကဗီယက်နမ်နိုင်ငံဟာနှစ်စဉ်နှစ်တိုင်းကမ္ဘာမှာပြည်ပကိုဆန့်ကျင်ဖို့ရောင်းချကြတဲ့နိုင်ငံတွေထဲမှာတတိယအများဆုံးဖြစ်ပါတယ်။ဗီယက်နမ်နိုင်ငံရဲ့ဆန်စပါးစိုက်ပျိုးရေးဟာအောင်မြင်နေပြီးသူထက်နိုင်ငံအခြေဝင်နှစ်ဆလောက်ကြီးမားတဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဘာကြောင့်ကျဆင်းနေရသလဲဆိုတာကိုတော့ကိုခင်မောင်စွမင်းကအခုလိုပြောပြထားပါတယ်ရှင
်။ကြာသေးခင်အချိန်တွေကစပြီးကမ္ဘာမှာနှစ်စဉ်နှစ်တိုင်ပြည်ပကိုဆန်အများဆုံးတင်ဖို့ရောင်းချတဲ့နိုင်ငံတွေထဲမှာဗီယက်နမ်နိုင်ငံဟာတတိယနေရာမှာရှိပါတယ်။သူ့ရှေ့မှာအိန္ဒိယကဆန်တင်ဖို့မှုအများဆုံးနဲ့နံပါတ်၁နေရာမှာရှိပြီးထိုင်းနိုင်ငံကဒုတိယနေရာမှာရှိပါတယ်။ဂျာမနီအခြေစိုက် Statista Online စီးပွားရေးဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့အစည်းရဲ့ဖော်ပြချက်အရ2023-2024ခုနှစ်မှာထိုင်းနိုင်ငံကပြည်ပကိုဆန်မက်ထရစ်တန်ချိန် 8.2 တန်းတင်ဖို့ရောင်းချပြီးဗီယက်နမ်နိုင်ငံကဆန်မက်ထရစ်တန်ချိန် 9.6 တန်းရောင်းချပါတယ်။ဒါကြောင့်ကမ္ဘာဆန်တင်ဖို့ရောင်းချမှုမှာဒုတိယအများဆုံးထိုင်းနိုင်ငံရဲ့နောက်ကိုတတိယအများဆုံးဗီယက်နမ်နိုင်ငံကကတ်လိုက်နေတယ်ဆိုတာသိသာနေပါတယ်။ဗီယက်နမ်နိုင်ငံရဲ့မဝေးလာတဲ့သမိုင်းကြောင်းကိုကြည့်ရင်ကြီးမားတဲ့စစ်ပွဲကြီးတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးပြင်သစ်တို့ကိုတိုက်ထုတ်တဲ့စစ်ပွဲ၊အဲဒီနောက်ကွန်မြူနစ်အုပ်ချုပ်တဲ့မြောက်ပိုင်းနဲ့အမေရိကန်ဝင်ရောက်ကူညီတိုက်ခိုက်တဲ့တောင်ပိုင်းစစ်ပွဲတွေဖြစ်ပွားခဲ့တဲ့အတွေ့နှစ်ဖက်စလုံးမှာလေယာဉ်လုပ်ငန်းတွေအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။1985ခုနှစ်အမေရိကန်တပ်တွေစုခွာသွားပြီးတဲ့နောက်ဗီယက်နမ်နှစ်နိုင်ငံပူးပေါင်းသွားတဲ့အထိစိုက်ပျိုးရေးကဏ္ဍဟာအကြီးအကျယ်ထိခိုက်ခဲ့ပါတယ်။စစ်ပြီးတဲ့နောက်မှာလည်းစစ်ကြံမြေမြုပ်မိုင်းပုံးတွေကြောင့်လေယာမြေကိုအပြည့်အဝလုကင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါအပြင်အမေရိကန်ပြည်တော်စုနဲ့မဟာမိတ်အနောက်အုပ်စုရဲ့စီးပွားရေးပိတ်ဆို့မှုတွေကိုလည်းကြုံတွေ့ခဲ့ရတဲ့အတွက်ကြောင့်အဲ့ဒီအချိန်ကဆိုဗီယက်ရုရှားအုပ်စုဝင်တွေလောက်နဲ့သာကုန်တွယ်ခဲ့ရတဲ့အတွက်ကြောင့်လေယာဉ်စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုမှာအကန့်အသတ်တွေရှိခဲ့ပါတယ်အဲတခါ1989ခုနှစ်မှာလဲအိန္ဒိချင်းအရင်ကမဟာမိတ်နိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့နယ်စပ်မှာရက်သက်တက်နှစ်ပတ်ကြာစစ်ပွဲကြီးဖြစ်ပွားခဲ့ပါတယ်။အဲ့ဒီအတွက်တရုတ်နိုင်ငံနဲ့အဆက်အသွယ်တွေနှစ်အတန်ကြာပြတ်တောက်ခဲ့ပြီးကုန်သွယ်ရေးပါရက်ဆိုင်ကုန်တဲ့အတွက်စိုက်ပျိုးရေးထွက်ကုန်တွေနယ်စပ်ဖြတ်ကျော်အယောင်းဝယ်လုပ်လို့မရခဲ့ပါဘူး။ဒါပေမဲ့1992ခုနှစ်လောက်ကစပြီးနှစ်နိုင်ငံပုံမှန်ဆက်ဆံရေးကိုပြန်လည်စတင်ခဲ့ပါတယ်။အဲ့ဒီနောက်ဆန်စပါးအပါဝင်ဗီယက်နမ်စိုက်ပျိုးထွက်ကုန်တွေကိုနေဇက်ကနေတရုတ်နိုင်ငံကိုတင်ပို့တာပြီးပြန်လည်လုပ်ကင်နိုင်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံရဲ့အဓိကဆန်စပါးအပါဝင်စိုက်ပျိုးရေးလုပ်ငန်းတွေလည်းအထိုက်လျောက်ဖွံ့ဖြိုးလာခဲ့ပါတယ်။တစ်ဆက်တည်းဆိုလိုအမေရိကန်သမ္မတဘေးကလင်တန်လက်ထက်1994ခုနှစ်မှာဗီယက်နမ်အပေါ်နှစ်ရှည်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပြီးနှစ်နိုင်ငံတန်တမာဆက်ဆံရေးပြန်လည်စတင်ခဲ့ပါတယ်။အဲ့ဒီနောက်သမ္မတဘေးလ်ကလင်တန်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေရောဗီယက်နမ်အစိုးရခေါင်းဆောင်တွေရောအပြန်အလှန်လေပတ်မှုတွေလုပ်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေ၊ကမ္ဘာအသင်းအဖွဲ့တွေရဲ့အတတ်ပညာတွေ၊အကူအညီတွေရရှိလာတဲ့အတွက်ဗီယက်နမ်နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေဟာတစ်ချိန်တိုးတိုးတက်လာခဲ့ပါတယ်။ဒါအပြင်အစိုးရကလည်းတောင်တူလေသမားတွေနဲ့အတူပူးပေါင်းပြီးတသားတဲ့ဆောင်ရွက်တာတွေဟာလည်းအရေးပါတဲ့အချက်အချက်ဖြစ်ပါတယ်။လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးအစီအစဉ်အရမဲကောင်မြစ်ဖြတ်သန်းစီစဉ်တဲ့နိုင်ငံတွေရဲ့စိုက်ပျိုးရေးလုပ်ငန်းစဉ်တွေကိုမြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းခင်ကဗီယက်နမ်နိုင်ငံကိုတွားရောက်လေ့လာတဲ့အထက်မှာပါဝင်တဲ့တောင်တူလေသမားအရေးဆောင်ရွက်နေသူတဦးကအခုလိုသူ့ရဲ့အတွေ့အကြုံကိုပြောပြပါဗျာ။
ကျွန်တော်တို့တွားလေ့လာတော့ BNN ရဲ့အကောင့်ချက်တွေကိုလေ့လာတာပေါ့ဗျာ။ကမ္ဘာ့စံတင်မှုနိုင်ငံနိုင်ငံဖြစ်ရည်နိုင်တာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့။ကျွန်တော်သိသလောက်ပြောရရင်တော့အကောင့်ချက်က၄ချက်လောက်ရှိတယ်။ပထမအဦးဆုံးအကောင့်ချက်ကဒေယစိုက်ကြီးခန္ဓာကို BNN ကနိုင်ငံတော်ဘတ်ဂျက်ရဲ့20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားသုံးတယ်လို့သိခဲ့ရတယ်ကျွန်တော်မြင်ကြည့်တော့လေ။နံပါတ်1ကတော့သူတို့အစိုးရကိုယ်တိုင်တောင်းတဲ့မှာကိုဦးဆောင်ပြီးစိုက်ပျိုးစီးပွားကိုသူကလုပ်တယ်။နောက်တစ်ခုကကြတော့သူတို့ရဲ့ဥပဒေတွေကိုလေ့လာကြည့်တဲ့အခါမှာကျွန်တော်တို့ဗမာပြည်ကဥပဒေတွေဆက်တော့တားနေတယ်ဟုတ်ကျွန်တော်တွေ့ရတယ်။ဒ 连米年末目的原来嘛批的收益都啊第五部的账户那一面连米西门看我目过来呀没收下钱嘛账户偏偏也是一生说五部的账户再说一下原码系的人民也发的包大系的努力把的偏偏也过来高目的出来我都啊过来的偏心看的卡家咯第一年末目的不好的带你偏你到我们这边的牛奶生了嘛年终没要比干嘛利比多来过五部的阿刚结果哎呦呦你那天的亚美苏的现在有物理的车车啦今天我妈比亚物理的嘛不是物理阿刚的我呢那时候我这个叫做没病漏的是吧没病漏的看嘛过了他们个也第一个你的来把的都说弟弟这家伙他在有名来呀你要得到我他说高位都没啥事的朋友呀他那个都没哎呦弟弟这家伙没病漏的哎，而且理解过，就侬话，不如奶奶理解三句一下，阿将都得阿得来说一下，侬都在路亚给了我。
每个米碗得到阿收银，三十八季节三九币，第八个店铺也买来，阿第个阿里得到个为七八的。大片别的奶奶也三九一个那哈，另外什么来呀？什么别的对？三亚的阿瑞温柔脱落也昂，来亚米瑞哥阿瓜婆啦，温兰脱兰瑞跑路的，也被苗瑞哥生日家对单背的呢。当初来的马瑞哥三九一第一面对店家背的，萨拉瑞哥什么别上个背吧嘞？但那不得比麦高奶奶呀，来亚米水流波得要开度噶呗，阿酷路表表吧嘞？
哎，乌幺八百古布的山牛少，别人倒霉啊，吐的片，哎嘛塞的，塞的嘛多啊，这困的别人拢塞的我的。Control family, control layer, side of side of ma, to a communiau, BNN, soya, nilida, BNN, soya, net down to the net, control family, logama. Hey, the new level, and a thing on the other side, and not a call you, you don't send it the other, send it the soya, logama side, little army in it, and you want movie body, an agency that's swimming below, down to net, soya net, same genie, same idea, ma, she did, Lugano, dia. ဒီကမှာရှိတယ်လို့ကျွန်တော်တို့သိရပါတယ်။ဒါပေမဲ့ဦးစီးဌာနတွေကကုမ္ပဏီများတစ်ဖွဲ့သူကရက်တီဒီကမှာတောင်သူနဲ့ကွန်ထရက်ဖမ်းပြီးလုပ်ကြတာ။ဥရောပကိုပုံမဲ့စံဆိုအဲ့လိုစိုက်တာ။ကျွန်တော်သိသလောက်တော့ဟိုတရားမြတ်တာမှုရှိတယ်လို့တော့အကြံမြင့်တော့ရေးပြရပါဗျာ။သိရတယ်ပေါ့။ဒါပေမဲ့ဒီထဲမှာတော့အဲ့လောက်ကြီးချီနဲ့နိုင်နိုင်နဲ့လေးလောက်ကုန်ပြရတယ်။ဒါပေမဲ့အောင်မြင်နေတယ
နိုင်ငံဟာပြည်ပကိုကမ္ဘာမှာတတိယဆန်အများဆုံးတင်ဖို့ရောင်းချတဲ့နိုင်ငံဖြစ်ုံနဲ့သာမကတခြားသီးနှံတွေကိုလည်းထိတ်တန့်ရအောင်ပြည်ပတင်ဖို့နိုင်အောင်စိုက်ပျိုးထုတ်လုပ်ခဲ့ပါတယ်အခုဆိုရင်ကမ္ဘာမှာတီဟိုဇီကိုအများဆုံးတင်ဖို့နိုင်တဲ့နိုင်ငံဖြစ်တယ်လို့ငရုတ်ကောင်းကိုလည်းအများဆုံးပြည်ပကိုတင်ဖို့ရောင်းချတဲ့နိုင်ငံဖြစ်နေပါပြီ။ဒါ့အပြင်ကမ္ဘာမှာဒုတိယအများဆုံးပြည်ပကိုကော်ဖီတင်ဖို့ရောင်းချတဲ့နိုင်ငံလည်းဖြစ်နေပါတယ်။တခြားစိုက်ပျိုးရေးထွက်ကုန်တွေဖြစ်ကြတဲ့လက်ဖက်ချောက်နဲ့ရာဘာကိုလည်းအများအပြားစိုက်ပျိုးထုတ်လုပ်ပြီးပြည်ပကိုတင်ဖို့ရောင်းချနေပါပြီ။ဗီယက်နမ်နိုင်ငံနဲ့မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာတည်ရှိပြီးအိမ်နီးချင်းတွေလည်းဖြစ်ကာရေကြောမြေကြောတွေတူညီကြသလိုစိုက်ပျိုးသီးနှံတွေလည်းတူညီကြပါတယ်ဗီယက်နမ်နိုင်ငံရဲ့အခြေအဝင်းဟာမြန်မာနိုင်ငံရဲ့တဝက်လောက်ပဲရှိပြီးလူဦးရေကြတော့နှစ်ဆနီးပါးတောင်ပိုများနေပါတယ်အဲ့ဒီလိုအနေအထားတွေရှိပေမဲ့ဗီယက်နမ်နိုင်ငံရဲ့စိုက်ပျိုးရေးထုတ်လုပ်မှုဟာအကြီးအကျယ်အောင်မြင်ပြီးမြန်မာနိုင်ငံရဲ့စိုက်ပျိုးရေးဟာတစ်နှစ်ထက်တစ်နှစ်ဆိုးဆိုးဝါးဝါးကိုဆုပ်ယုပ်နေပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းကစလို့မြန်မာနိုင်ငံမှာလည်းပြည်တွင်းစစ်ရှိခဲ့တယ်ဆိုပေမဲ့အဓိကစိုက်ပျိုးရေးတစုံလုံးကိုတော့ထိခိုက်လောက်အောင်အခြေအနေစိုက်ခဲ့တာမျိုးမဖြစ်ခဲ့ပါဘူး။ဒါပေမဲ့လည်းဗီယက်နမ်နိုင်ငံကတော့ဒုတိယကမ္ဘာစစ်ကြီးပြီးကြတဲ့ကပြည်တွင်းစစ်အစ်စ်နဲ့မဟုတ်ပဲကမ္ဘာအင်အားကြီးနိုင်ငံတွေနဲ့စစ်ခင်းခဲ့ရပါတယ်။ဒီလိုအခြေအနေကြားတွေကနေဗီယက်နမ်နိုင်ငံဟာစိုက်ပျိုးရေးကိုအောင်မြင်အောင်လုပ်ဆောင်နိုင်ခဲ့ပြီးမြန်မာနိုင်ငံကတော့စစ်အာဏာရှင်အစစ်အစဉ်အုပ်ချုပ်ခဲ့ပြီးစိုက်ပျိုးရေးဆိုင်ရာခိုင်မာတဲ့မူဝါဒရည်မှန်းချက်မရှိဘဲအောင်မြင်အောင်လဲလုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ
မြန်မာရေဟာကဘာမှာအယုံဆိုင်ရေးပေးခံရမှုနေနေတဲ့အချိန်မြန်မာပြည်တွင်းစစ်နဲ့ဖမ်းဆီးကန်နိုင်ငံရေးအကျဉ်းသားများအတွက်လူသိလာအောင်လှုံ့ဆော်ပေးနေတဲ့နိုင်ငံတကာကအဖွဲ့တွေလည်းရှိပါတယ်။ဒေါက်ဆန်းဆွေးချီအဖွဲ့ဝင်နိုင်ငံရေးနဲ့အချင်းချနေသူများနဲ့မြန်မာပြည်တွင်းစစ်အကြောင်းကိုဂျာမန်နယ်ပွားမြစ်ကိုတွေဖွဲ့စည်းထားတဲ့ ဒီ Dragit TY အဖွဲ့ရရဲ့မြန်မာရေလှုပ်ရှားနေမှုအကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ထားပါတယ်ရှင်
မန်ရွယ်ဘွားဒီကိုရင်းနဲ့ဖွဲ့စည်းထားတဲ့ The Drugs T1 ကလေနဲ့ယူဆောင်လို့အဓိပ္ပာယ်ရတဲ့စတန်ဒါဝင်းတချင်းကိုတိကက်တီဆိုနေကြတာပဲဖြစ်ပါတယ်။သူတို့ဖွဲ့ဟာ2008ခုနှစ်ထိုင်းနိုင်ငံမဲဆောက်ခီးစဉ်တုန်းကနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရတဲ့နဲ့တွဲဆောင်ပြီးတဲ့နောက်မှာဒီတချင်းကိုရေးသားခဲ့ပြီးတော့တီဆိုဖျော်ဖြေခဲ့ကြတာပဲဖြစ်ပါတယ်။ဒီတချင်းဟာမြန်မာပြည်ထဲကဒေါ်အောင်ဆန်းစုကြည်နဲ့မတရားကျင်းကြခံထားရတဲ့နိုင်ငံရေးကျင်းသားတွေနဲ့ပြည်သွင်းစစ်ပွဲတွေအကြောင်းကိုရည်ရွယ်ရေးဆက်ထားတာပဲဖြစ်ပါတယ်။ DTY ဟာမကြာခင်မှာမြန်မာအမှုပညာရှင်များနဲ့ပူးပေါင်းပြီးတော့စစ်ဘေးရှောင်တွေရဲ့ရန်ပုံငွေအတွက်ဖျော်ဖြေပွဲတွေပြုလုပ်ဖို့အစီအစဉ်နေပါတယ်။ The Drugs TY အဖွဲ့ဝင်တွေရဲ့မြန်မာပြည်ရေးပေါ်မှာစိတ်ဝင်စားမှုနဲ့ပတ်သက်ပြီးတော့တွားရောက်တွေ့ဆုံမေးမြန်းထားပါတယ
်။ So when we went Thailand Aung San Suu Kyi she was under house arrest
ကျွန်တော်တို့အဖွဲ့ထိုင်းကိုတွားခဲ့တဲ့ကမဲဆောက်မှာရှိတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကိုတွားဖြစ်ခဲ့တဲ့ကမြန်မာပြည်တွင်းမှာဒေါန်ဆန်းစုကြည်အပါအဝင်မတရားအကျဉ်းကျခံနေရတဲ့လူတွေနဲ့စစ်ဘေးတန့်ခံနေရတဲ့ပြည်သူတွေအတွက်လှုံ့ဆော်မှုတစ်ခုဖြစ်အောင်လို့ဒီသတင်းကိုကျွန်တော်တို့ရေးခဲ့တာပါမြန်မာပြည်နဲ့ပတ်သက်ပြီးသတင်းစကားတစ်ခုအနေနဲ့ကျွန်တော်တို့အဖွဲ့ရဲ့ကိုယ်ပိုင်လေးနဲ့ယူဆောင်လို့အဓိပ္ပာယ်ရတဲ့ဒီသတင်းဟာမြန်မာပြည်သားတွေအတွက်ငြိမ်းချမ်းရေးနဲ့မျှော်လင့်ချက်ရနိုင်ဖို့တွန်းအားတစ်ခုဖြစ်စေလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်မြန်မာပြည်မှာကလေးနဲ့မိခင်တွေမိသားစုတွေတကွဲတပြားဖြစ်နေရတာအိမ်တွေမီးရှို့ခံနေရတာနဲ့အကြမ်းဖက်တပ်ဖြတ်ခံနေရတာတွေနေတိုင်းလိုလိုပါပဲဒါပေမဲ့ကဘာပေါ်မှာရှိတဲ့သတင်းမီဒီယာတွေကမြန်မာဘက်ကိုအာရုံမစိုက်တော့ဘဲနဲ့မြန်မာနီးသူဖြစ်ပျက်နေတဲ့ယူကရိန်း၊ပါလက်စတိုင်း၊အာဖဂန်နစ္စတန်စတဲ့နေရာတွေကိုဦးစားပေးနေတော့မြန်မာအရေးကနောက်ကျကျနေခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့မြန်မာအကြောင်းကိုကဘာကလူတွေပို့သိအောင်နှိုးဆွပေးခြင်းပါတယ်သတင်းတွေနောက်ကျကျနေတာကျွန်တော်တို့မလိုလားပါဘူးကျွန်တော်တို့တက်နိုင်တဲ့ဘက်ကနေဘယ်နေရာရောက်ရောက်မြန်မာမှာဖြစ်ပျက်နေတဲ့အကြောင်းတွေကိုဝင်မျှသွားမှာပါ
မြန်မာပြည်ငင်းချမ်းရေးအတွက်လေနဲ့ယူဆောင်ဆိုတဲ့ခြင်းကိုရေးဆက်တည်ဆိုထားတဲ့အဆိုတော်ဘန်ဂျီစီမာဘတ်ကမြန်မာအရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ခံစားချက်တွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်ထပ်တီဝိုင်းဖွဲ့ဝင်သရောပညာရှင်ဘတ်ဒေါ်နက်ကဒီခြင်းမှာပါဝင်တိခတ်ထားသူလည်းဖြစ်ပါတယ်
Yeah, my name is Beth Donis. I'm a violinist born and raised in
ကျွန်မနာမည်ကဘတ်ပါကျမ DDY မှာတရောထိုးတဲ့အနုပညာရှင်တယောက်ဖြစ်ပါတယ်။နောက်အမေရိကန်ပြည်ထောင်စုမှာမွေးဖွားသူတဦးလည်းဖြစ်ပါတယ်။အာနာရှင်တွေကအနုပညာရှင်တွေကိုအယံကြောက်ကြတယ်။ဘာဖြစ်လို့လဲဆိုတော့အနုပညာရှင်တွေဟာဂန္ဓာအလိုက်မှာအမျှော်မြင်နေရှိကြတယ်။ပြီးတော့အနုပညာရှင်တွေဟာအခုလက်ရှိကာလကိုကြော်လွန်ပြီးတွေးတောဖို့မကြောက်ကြတဲ့သူတွေလည်းဖြစ်ပါတယ်။ဒါတွေကပုံမှန်မဟုတ်တဲ့ဖြစ်စဉ်လို့လည်းထင်ကြပါတယ်။ကျမတို့ဟာလွတ်လပ်တဲ့သူတွေဖြစ်တဲ့အလျောက်ပုံသေးဖြစ်တဲ့ပုံစံကွက်ထဲမှာနေဖို့မဆက်မအောင်ဒါတွေကကျမတို့အတွက်လက်ဆောင်အနေနဲ့မွေးဖွားလာတာလို့လဲဆိုနိုင်ပါတယ်ပြီးတော့ကျမတို့ဟာကမ္ဘာတဝန်းလုံးမှာရှိတဲ့လူသားတွေအတွက်ကိုတက်ထားတဲ့ပညာနဲ့အကူအညီပေးဖို့အတွက်အမိန့်ပေးခံရတယ်လို့ခံစားရပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုလိုနိုင်ငံမှာတော့အနုပညာရှင်တွေကိုထိန်းချုပ်လို့မရကြပါဘူးအနုပညာရှင်တွေကသူတို့ပြောချင်တဲ့သတင်းစကားတစ်ခုကိုလွယ်လွယ်ကူကူမြန်မြန်ဆန်ဆန်နဲ့လူတွေစီကိုထိရောက်အောင်အရောက်ပို့နိုင်တဲ့ဆွမ်းအားတွေရှိပါတယ်။ဒါကြောင့်အစိုးရတွေဟာအမှုပညာသမားတွေကိုအရန်ကြောက်ကြပါတယ်။မြမပြည်ကလူတွေကိုကျမသတင်းစကားပါကျင်တာကတော့တင်းတို့တွေဟာတယောက်တည်းရှိမနေပါဘူး။ကျမတို့တက်နိုင်တဲ့အားနဲ့ရှိတဲ့ဆွမ်းအားနဲ့တင်းတို့ရဲ့နာကျင်နေတဲ့ဒဏ်ရာတွေနဲ့ကြုံတွေ့နေရတဲ့အခြေအနေဇိုးတွေကိုတက်နိုင်သမျှကူညီပေးသွားမယ်လို့ကတိပေးပါတယ
်။ Pain and tragedy of what you are currently experiencing.
Well, specifically, I'm concerned about any kind of, you know, situation where people are...
ကျွန်တော်အနေနဲ့လူတိုင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေအားလုံးကိုအာရုံစိုက်ပါတယ်။အထူးသဖြင့်မြန်မာပြည်လိုဖြစ်ပျက်မျိုးပါ။နှစ်ပေါင်း80ကျော်ကြာဖြစ်နေတဲ့မြန်မာပြည်အရေးကိုကျွန်တော်လေ့လာခဲ့ပါတယ်။ကျွန်တော်ငငယ်ကမြန်မာပြည်နဲ့နီးကပ်နေတဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခြေချပူးပါတယ်။ဒါကြောင့်မြန်မာပြည်အကြောင်းကကျွန်တော်တို့နဲ့သိသိမနေပါဘူး။နောက်ပိုင်းတော့မိသားစုနဲ့ကမ္ဘာတဝန်းမှာရှိတဲ့မြို့တွေမှာလှည့်ပတ်ပြီးတော့နေထိုင်ခဲ့ပါတယ်။မြန်မာပြည်သားမကနိုင်ငံတော်များများမှလည်းတရားမျှတမှုတွေပျောက်ဆုံးနေတာကိုပို့ပြီးတော့လေ့လာမိပါတယ်။ဒါပေမဲ့တခြားနိုင်ငံကအဖြစ်ပြက်လိုမျိုးမြန်မာနိုင်ငံကသတင်းတွေကဖော်ပြတာအရင်နည်းလာပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့မြန်မာပြည်အကြောင်းကိုမျှဝေဖို့ပို့ပြီးတော့ don't add the cooling at Pilavare. General Mabiga Lurine at Dushinibare, Mabiga Lurigole Taukanibare, Jonji Jedri, Broma Yetta, Matuajawane, Yolinja Panangu, Generule, Mini Yavavi, Anashin Sene Biojavu, Stabido, Toa Pijawa, Ninja Yashibule, Josa Java, Tinemaho, Manabiama, Ami Murine, Ninja and Jenny, Pianle La Dabare, Akuchiniga, a Yan and a Miare, and Nita Kuma, Shinibare. Tijaragaro, Anna Shinuga, just Honga Nima, yesterday Janjo Muri, Puyo Losanara, Truria, Anne Muni, Shungu, Piare, Lakanabe, Pibal. Taria Drugu, don't up people, Yan Yiji, the Chime Pibal.
When the regime that is oppressing, when the oppressor starts getting more and more violent, it's a sign that they're getting weaker. And this is an important, so keep the pressure on and don't give up.
ကမ္ဘာ့စာမျက်နှာမှာနိုင်ငံတကာသတင်းတွေဖုံးလန့်နေချိန်မှာပဲမြန်မာအရေးနဲ့ပတ်သက်တဲ့သတင်းတွေကိုအမြဲတမ်းနားဆွနေပါတယ်ဆိုတော့တက်ဒရော့ကစ်တီဝိုင်းရဲ့လစ်ဂီတာတိခတ်သူခရစ်စတိုဖာစီမာဘတ်ကပြောသွားတဲ့မြန်မာပြည်အကြောင်းတွေပဲဖြစ်ပါတယ်စစ်အာဏာရှင်ခေတ်တခြားဖမ်းဆီးခံရတဲ့နိုင်ငံရဲ့အကျဉ်းသားပေါင်း
1,562 Democrat Tamra Joe Biden ha Israel ko siye kunyi pe me kaisa sanya laita ne patelo. Diepo Republican dwe bekka le wibhan ni pe Tamra Houghton ne chuan le eite ma pa win la ba de. Baronika Botres Iglesia pe pure tringu ku an an kintian cha ba de shi.
ကျောင်းဆုံးစစ်သည်တွေအကြမ်းဖက်တပ်ဖြတ်ခံရသူတွေအတွက်အစ္စရေးမှာတနင်္ဂနွေနေ့ကအောင်မြင်ပွဲနေ့ကျင်းပနေချိန်မှာပဲဂါဇာတောင်ပိုင်းမှာတော့ရာဖာကဟမတ်စ်တွေကိုရှင်းလင်းမဲ့အစ္စရေးရဲ့စစ်ဆင်ရေးမတိုင်ခင်မှာပါလက်စတိုင်းတွေဟာဘီကင်ယာကိုနောက်တစ်ကြိမ်ထပ်ပြီးတော့ပြောင်းရွှေ့ဖို့သတိပေးစရာတွေရရှိထားပါတယ်။အစ္စရေးနဲ့ဟမတ်စ်စစ်ပွဲအရေးမှာတိုက်ရိုက်ပါဝင်
Amara Joe Biden ga saingan thara go aji je ma je ma na phit ni ja ba de Hamas twe go chin mon bo Rafa go Israel ro sit sin ya ma ayat ta re ma thi ga ang saung yet si man ya ma ne patat bi ni nai me ya ra jaw Biden swe ya ga la na pe me a si sin saingan thara wa
When we were faced with destruction as
Blessed Gun Bonje Khan Beijing ne Germany Japan ne sit phit pi de naw chamaru nai ngan ni ne song song pye si mu ri twet chong ya pi de kha Hiroshima ne Nagasaki go nuclear bomb che pi lo စစ်ဘွဲကိုဆုံးသတ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ Israel အနေနဲ့ဆစ်ရှုံးမှုဆိုတာမဖြစ်နိုင်တော့ကြောင်းသူတို့လိုအပ်တဲ့ဘုံတွေကိုပေးလိုက်ပါ။ထိခိုက်ဆုံးရှုံးမှုအနည်းဆုံးဖြစ်အောင်သူတို့နဲ့လက်တွဲဆောင်ရွက်ပါ
။ Israel ကိုပုံမဲ့လက်နက်ချို့ဆိုင်ငံ့ထားပေမဲ့လည်း Congress လွှတ်တော်ကိုပေးပို့တဲ့ American နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာ Israel အနေနဲ့ American ထောက်ပံ့တဲ့ဆက်လက်တဲ့ပစ္စည်းတွေကို Hamas တွေချေမှုန်းဖို့အသုံးပြုရမှာ American နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ဆိုတဲ့အချက်အလက်မျိုးထည့်သွင်းဖော်ပြမထားပါဘူး။မဟာမိတ် Israel နိုင်ငံအပေါ်အမေရိကန်ကဘယ်လိုသဘောထားမျိုးရှိပါသလဲ
။ No.We don't have double standards.
ကျွန်တော်တို့ကမလို့တမျိုးလို့တမျိုးမလုပ်ပါဘူး။ကျွန်တော်တို့ ਨੇ အလိုနီးစက်တဲ့မဟာမိတ်အစ္စရေးနိုင်ငံအပေါ်တခြားနိုင်ငံတွေအပေါ်ဆက်ဆံတဲ့အတိုင်းပဲဆက်ဆံသွားမှာပါ။လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့စီစစ်သွားမှာဖြစ်ပေမဲ့လည်းစစ်ဖြစ်နေတဲ့အချိန်မှာတော့ဒီကိစ္စတွေကိုကင်တွယ်ဖို့အလွန်ခက်ပါတယ်။
Israel ရဲ့လုပ်ရက်ကိုလက်မခံသူလွတ်တော်အမတ်အချို့ကတော့ American အနေနဲ့ Israel ကိုနောက်ထပ်စီးရေးကူညီမပေးသင့်ဘူးလို့ဆိုပါတယ
်35000 Palestinian
Palestine 3000ကျော်ပြည်ဆုံးပြီး9000လောက်ဒဏ်ရာရတဲ့အပြင်မှာအမျိုးသမီးနဲ့ကလေးက3ပုံပုံ2ပုံပါပါတယ်ရင်ကျေးတဲ့ဒီနေ့ကဘာမှာအခုလိုစစ်ပွဲမျိုးမရှိသင့်ပါဘူး
Tamara Biden and Negaro, Sipwe, Dre, Kuni, Bibune, Pata B, Kakere, Sopete, Chaya J, Tepet Male, Lame, Yukopwe, Dre, Messrs. Yun Yama, Israel Hamas, Sipwe, Yigale, Messa Nashin Rija, Nipwazia, Jaunya, Diet Pilamiawa, Tamara Hondon, Tremle, Limpiobi, Kari, Yede, Stomin, Deniego, No Big Kang, Mibi, Kisane, Pata B, New York, Diayoma, Sele, Muni, Sine, Tepet Male, Sele, Messrs. Yun Yuanaka.
American Day, Yotan, a video tolling Murigo, Miss American Piazzo, Washington Murogani, Taya Tolent and Sabini Mari. Toru Pay Mune, Lando Mida Ropsin, Tomorrow viewing Yamawa, Internet Samina today. Permi start viewing News Talk Gomale, Tishuna and I Mari. Viewing Yama Internet Samina, Winchi Lumiano, the time now Nilan in the Winchi Luyawai. Ain't no ten Nilanigo Yavo swing, Siphon Link, bit.ly/36FAPFE name Nlink today nlink.com/downloads re weblay sawi ma application ya yu nai ma ye no Viewing American dan ye yau dan ne radio tolun jet ko myama pi du re si yau po pe nai mu a sin ne chu ban ni ba le shin
Sweden-nya malam ni juga Eurovision tercium jam buat cipar entertainment. Nungguan ni pun ngasih orang Eurovision naya kere apa punya pada depan tu biasa cipar. Kebaca apa dekita punya pada depan ni ko terus tercium dan cipar malila ni bo. Masanya munga kebaca lawa kita si singa ni kau tua macam cipar ni.
ပြည်ထောင်နိုင်ငံလို့ပြောလိုက်ရဲအဘကီတာအဖွဲ့ရှိတဲ့နိုင်ငံလို့တည်ထားကြသူတွေမနေလာပါဘူးဥရောပမှာအကြီးကျယ်ဆုံးသတင်းပြိုင်ပွဲကြီးဖြစ်တဲ့ယူရိုဗစ်ရှင်မှာ1900ခုနှစ်ဆက်လေးခုနှစ်တုန်းကဝါတာလူးတချင်းနဲ့အဘအဖွဲ့နိုင်ငံရခဲ့တာအခုနှစ်ထောင်နှစ်ဆက်လေးခုနှစ်ဆိုရင်အနည်း90ပြည်ပါပြီအဲ့ဒီအချိန်တွေကအဘအဖွဲ့ရဲ့တချင်းတွေကဘာကျော်ခဲ့တာမြန်မာနိုင်ငံမှာတ
Apwe, the Chemiso Jarora, and Lisa Jobby Pibime, the Roti Sugere Chenriga, Kuti, Kisani Se Chebare, Gabana Zoma, Ever Breda Dweshini Jaramo, Sweden and Ganga, Ever Nepata de Piarai Dwe Piaweriga, Gabale Ederi was first on Tana in Yari Pinibare. Eurovision the Chimps and Wema, Ever Apwe and Nayagera and Yangase Pire Kunyama, Sweden and Ganga Manga. Malma Muma, Eurovision Jambwe Timbavare, Dieta Mane, Ever World, Ever Gabasure, Yayi Piawe, the Dinabaja, Pilo Kevare.
We gather all the entities that work with ABBA at the moment, and it's for music, it's ABBA
Voyage. ABBA Patamia, Alongo, Dimasi Piata Chavare, Hula Music, ABBA Voyage, Mama Mia the Party, Mama Mia, Sare.
အဘာအဖွဲ့ရဲ့ပြောပြတဲ့စက်မှုတွေနဲ့ပတ်သက်သမျှတွေမဟုတ်ဘဲအဘာပြားလိုက်တာပါပစ္စည်းတွေအားလုံးကိုစုစည်းပြီးအဘာကဘာကိုဖန်တီးထားတာဖြစ်ပါတယ်လုံရည်တဲ့အနှစ်90လေးကစလို့ဒီကနေ့အထိအဘာအဖွဲ့တဲ့ပတ်သက်သမျှအမှတ်တရဖြစ်စရာတွေကိုပြသထားတာဖြစ်ပါတယ်ယူရိုဗီရှင်သတင်းတိုင်ပွဲကနိုင်ငံတွေကိုစားပြုဝင်ကြံကြတာမို့ဆွီဒင်နိုင်ငံကိုစားအဘာအဖွဲ့အနိုင်ရခဲ့တာကဆွီ
Jara Pipari.
It started with Waterloo. And then there's so many of them with the Eurovision contestants.
What are you thinking of Sagarawa? Ega Sabi, Ababu, Acha, the Vortare, Eurovision, Kitap, Yabwe, Wijare, Yaji Shibare. Tatale through Puebu, Mapia Abbey, the Tashaw Shinide, Bobo Biran, Jojani Raba. Siki Nusia, the Tinwine, Alongo, Susie Petara, Lutma Timare. Through Pisa Brigale near Amhodo, and Ninga said the attainment at Dre, Mamago Laja Valine.
ဒါကြောင့်လေကျမတို့ကဒီမှာပြဝဲလို့တာဖြစ်ပါတယ်။ဆွီဒင်နိုင်ငံရဲ့ဂီတလောကကိုအကြီးအကျယ်ပြောင်းလဲစေခဲ့တယ်လို့ကမ္ဘာအနှံ့အားပေးထားတဲ့ပရိသတ်တွေရှိတဲ့အဘဖွဲ့1990တဲအယ်ဘမ်အဖြစ်အဘဂိုးလ်ကိုထုတ်ခဲ့တော့အဘအဖွဲ့ရဲ့အယောင်ရဆုံးတဲအယ်ဘမ်ဖြစ်ခဲ့ရုံမကကမ္ဘာအယောင်ရဆုံးအယ်ဘမ်ဖြစ်ခဲ့ပါတယ်။
Eri Abel Gold, the Chen Quay, which he can be all. Natang Sikunima, Satin, Yodin, Piada Gere, Mamma Mia Yoshin Suye. The Chen Chigan Yoshin, Musari, Emma, George Jason, Yoshin Garapi, Tignity, Madame Winnie Zepare. A poem, Leo Bare, Abba Apwe, Lanque Gaza Birega, Leo so beat the Chen Masujaro Baru, Tabime. A poem, Leo Long, Sage the Chen Ridge, Ribiro. The Ropchisage in their bones and die, digital Nibianyane season, Panditare. Ever voyage, Kidap Yobi Wego, Britain and Lana Murama, Natang Nasana Kunetega, Tin Sanibare, a Columio break the year Abbe Muakai Majare ever a play, Kida by Marie Mahobe, fashion with us the Yahoo by Mama, Kishi Pigerago, Mama Muma Jabba Gere, Ever Wolf Jabwema, Nika, Dreamy and I Mare.
You can see actually Benny's boots that he wore on stage when they won with Waterloo.
What are the skinny Jabwe Nagetaruga? Benny Wicked, Buffalo Triame, now Ever Voyage, Wema Wicked Are, Torchy and Cabana whistled the wooden Yavalime. Mamma Mia Shuberunga whistled to the Jatamare. Three Chobi Burima Wisake Jarari, Hunene Dinene, Alo Susi Jata Tamare.
Ever the Tendanija, Ma, Drone, but the way that we go Kazan, I near Piawesiho, Nangazunga break that we tapi, Abi Gajavare.
I'm huge.
Rockstar.
Tama with Hare Amy Govetiva, Amaga Abi the break that the Yaba. Tama at the Nidunga, but Tama Uzo Wagged at the Chinguia. A buyer arrives at the Chinguiba.
Yes.
At Lemio Ma, to Kaliba Warega, Ever Station, but Mazo Tibure, Graham Gale, Amaga break that Yaba.
I think for Australia, they were really big in Australia. And we
Australia, ma, eba ga tei ku chua cha ge ra ba. Chano lu ngeng erong asu, turu phoe ku anu tei tbo cha ba re. Eba te chin lui cha rai, nghe bua piao toa lu, khan sa, ma ya di ba re.
Turu lu, eba magan prita dui cha, eba ne pata de pa pue lu lu, na ngan zonga la biro a pi cha re lu, Sweden na ngan ga, Poland music guitar ta lu ye tui di mani cha ga, piao cha ba re.
Wherever we do something with ABBA, it turns, you know, people from all over the world turns up from Australia.
ABBA is Patalo, the Kuku Lopiatai, the Kamalunga, Brita, Yala Javare, Australia, Mexico, Brazil, Germany, Nangan Songavu, La Sarawa, England, Julia La Javare, the Kamalunga, Maka, Brita, Rigu, Abaga, Chisep, Binaida, they go to Javare.
Sweden and Jamaica, Mama, New Ma, Nangan Songa, Wimjanjari, Eurovision, the champion with Timbari, take a money. Ever World, Ever Gaba Piawego, Ibrala Nasak Guyanigani, Mila Sanyani T, Tadena Baja, Piatage Bale, Lungere and Nazerunga, Waterloo the Chene and Naya Bijangrega, Tiganiti, Abe Dure, she needed, Ever Poya the Chenri, Piobi Wariho, Ever World Piawegani, Throya Break that Dre, Piambiro Payasia, Pissi Gavareche, Tama Sumia Mama.
Kuro Drin Tinjo Good Tinja Biba Machine. Gaza down my raw part of Wema is visited yet. See, he looks shamuli, do me, Lara go to an inlet, Taylor, don't look me down. Gula Tamka, Jim Mujo, Antonio Guterreska, Ingani Mapio Vari. Eddie did on my Palestine leading when you are happy, get a dream about a teacher, ship young Kangiat, Lulipio Vari. American Tamra how Donald Trump ye shini pike du Michael Cohen ga Tamra Trump go sue su ta de Lin Chow Pi yin me go nou peng mwe pi de mu ma tat ti phi ingani ga tia yong ma that ma sit khan ma de 2016 khu ni yue kaw pwe ma tai ngin yet pai twin ma be Lin Chow Pi yin me Stormy Daniel go nou peng mwe dollar 33000 hlyo wa pi bu Tamra Trump ga khan ge de lu tu ga tat ti chwet su twa da phit par de Kiri Tolomurigo, Apide and Yenet, Duke, Lea Sigarigo, Kununta, Titi, Tata, Dumian Libby, Computer, Chess, Chip Jadwe, Solar Cell Dinet, Lithium, Battery Dego, Kundu, Dinchamu, Titi, Chapamelo, American Tamra, Joe Bidenga, Ingani Machin, Yabari. Shakamia by Ruhisa, Ted Chini, Kunene, Yavlade, Ching, Doka, Dede, Luate, Yambongwiga. Titi Tata Chasin Lade, so America Powing Hunting and Pure Chinya Chema Popia Tavareshi. Nasoya Drin Chinjo Garo Tila Pavareshi. Timine Kendra Season Tolo Yuga Nanlau Pipari. Tota Shimianet Guam Yama Pidu Pida Alo Kuyosi Bashin Lan Chami Tavareshi. Viego Api Nasinet Dole Wendo Du Wendo Da Alunga, two pages of Demare. Chema Thingy Type Bashin. Thank you.
This program has come to you from the Voice of America, Washington.